วิปัสสนาชื่อว่าวิปัสสนาเตียอาถุธาโกก้าวเน่รู้ชื่อรู้ธรรมอธิเยณีก็ไม่รู้บ่ญาณละเวตบอบอนาเลนี่ยาบาดูสาระปุจจุญาณนี่ล่ะใส่เน่งารุเนี่ยไม่ใส่มูโลเทมะพี่รอไอ้นี่ตรงก็ดูฤหาวิปัสสนามาใต้ดีสิ้นဝင်ซะจะดีกูวิปัสสนาลงงานเตียฮ้อโลชื่อหิงလူတွေနဲ့မထိုက်တန်တာကိုဟောသလိုဖြစ်ပြီးတော့နေတယ်။အဲဒီတော့ကဘုန်းကြီးတို့ကလည်းဝိပဿနာကိုစပြီးဟောတာကရှိသေးတယ်။ဒါကြောင့်အဲဒီတော့ကဆိုရင်တော်တော်ကိုတိုက်တွန်းပြီးဟောရပါတယ်။ဒါပေမဲ့အခုတော့ဝိပဿနာအလို့ဆိုတာဟာလူတိုင်းလူတိုင်းအထောက်ကောင်းမယ်။တရားအားထုတ်ရင်ဝိပဿနာအလို့ဟာအကောင်းဆုံးပဲလို့လူတွေကဒီလိုသဘောပေါက်နေကြပါပြီ။ဒါကြောင့်တရားဟောမယ်ဆိုလို့ရှိရင်တရားနာမဲ့လူတွေကဝိပဿနာတရားကိုဟောပါဖျားလို့ဒီလိုတောင်းချောက်ထားကြတတ်ကြသေးတယ်။ဒါပေမဲ့လို့ဝိပဿနာလုပ်ငန်းရှင်ရိုးရိုးလေးဟောရင်တချို့ကကောင်းကောင်းမနာတတ်ကြဘူး။တရားနာနေရင်ကတောင်းတချို့ကဆက်သွားတတ်ကြသေးတယ်။အဲဒီလိုဆက်သွားတဲ့လူတွေကိုလည်းအပြည့်တင်စရာတော့မရှိပါဘူး။ဘာကြောင့်လဲဆိုရင်လူတို့မှာနားလည်နိုင်တဲ့အသိဉာဏ်အခြေခံကမှမရှိသေးတဲ့ဟာကိုတချို့ကသမထကဝိပဿနာအနေနဲ့ယုံကြည်ပြောဟောနေကြတယ်။တချို့ကလည်းဝိပဿနာအစီကိုသမထလိုပဲထင်နေကြတယ်။ဘာမှမဟုတ်ဘူးလို့လည်းတချို့ကပြောဆိုနေကြတယ်။တချို့ဟောတဲ့ဝိပဿနာကသာသာပေသာပြောင်းတော့လဲတကယ်အားထုတ်ပြီးကိုယ်တွေ့ကြည့်လို့ကြတော့မဖြစ်နိုင်တဲ့လုံငန်းစဉ်တွေဖြစ်နေတယ်။ဒါကြောင့်ဒီပုဂ္ဂိုလ်တွေမှာဝိပဿနာနဲ့စပြီးမဝေကွဲနိုင်ပဲရှိနေကြတယ်။ဒါကြောင့်ဒီကနေ့ဝိပဿနာအကြောင်းကောင်းကောင်းသဘောပေါက်သွားအောင်လို့ဝိပဿနာအခြေခံတရားကိုဟောရမယ်။အခုခေါ်ပြောမဲ့ဝိပဿနာအခြေခံတရားဟာလူတွေလေးနဲ့ရေလည်းပြည့်စုံတယ်ရင်လည်းရှင်းတယ်ကောင်းလည်းကောင်းတယ်ဒီတရားထဲမှာဝိပဿနာရဲ့အခြေခံတွေကိုလွယ်လွယ်ကူကူနဲ့မှတ်သားထားရအောင်ဘောင်းရှင်ဆောင်ပုဒ်လေးတွေပါအစီအစဉ်ထားတယ်ဒါကလည်းအခုမှအစီအစဉ်တာမဟုတ်ပါဘူးလွန်ခဲ့တဲ့19နှစ်20လောက်ကလေးကစပြီးအစီအစဉ်ပြီးတော့ဟောနေပါတယ်ဒီတရားကိုဟောဘူးတာလည်းအချိန်ပေါင်းတော်တော်များပါပြီဒီတဏှာဤတဏှာလည်းအရင်ကဟောဘူးပါပြီ။ဒါကြောင့်ရှင်ကနာဘူးတဲ့ပုဂ္ဂိုလ်တွေမှာတော့နာဘူးထမံဆိုတဲ့အတိုင်းထပ်ပြီးဟောတယ်ထပ်ပြီးနာရတယ်လို့မှတ်ကြပြီတော့ဒီလိုဟောဘူးတာတွေကိုထပ်ပြီးမဟောတော့ပဲအသေးအသေးကြီးရှောက်ဟောနေမယ်ဆိုလို့ရှိရင်ဒီတရားကိုမကြားဘူးတဲ့လူဖြစ်တယ်မှာအလွန်ရေးကြီးတဲ့ဒီလိုတရားမျိုးကိုမနာရဘဲဖြစ်နေတော့မှာပေါ့ဒါကြောင့်အရေးကြီးတဲ့ဒီလိုတရားတွေဟာသခါသခါမကြာမကြာဟောတဲ့နေတရားတွေပါပဲဒါကြောင့်ဒီနေ့ဒီဝိပဿနာအခြေခံတရားကိုဟောတာပဲပထမခေါင်းဆောင်ဆောင်မိုးကဝိပဿနာညာဆိုတာဘယ်ဟာရှိ၍ဖြစ်သနည်းတဲ့အဲဒီဆောင်ပုဂ္ဂိုလ်ဆိုရရမယ်ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိ၍ဖြစ်သနည်းဆို
ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိ၍ဖြစ်သနည်းဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိ၍ဖြစ်သနည်းဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိ၍ဖြစ်သနည်
းဝိပဿနာဉာဏ်ဆိုတာဟာဘယ်လိုဟာကိုရှိရသလဲဘယ်လိုဟာလို့ရှိပြီးတော့ဝိပဿနာဉာဏ်ဖြစ်တယ်လဲလို့ဒီမိကောင်ကမေးထားတယ်။ဒီချက်ဟာအမတန်လည်းရည်ကြီးပါတယ်။ဘာကြောင့်လဲဆိုတော့ကမ္မထာဘာဝနာအနေနဲ့ရှိတယ်ဆိုတာကသမာဓိဖြစ်အောင်လို့ရှိတာကတစ်မျိုး၊ဝိပဿနာဉာဏ်ဖြစ်အောင်လို့ရှိတာကတစ်မျိုး၊ဒီလိုနှစ်မျိုးရှိတယ်။ပထဝီရေကတိုင်း၊အာဘောရေကတိုင်း၊ဒေဇောမိကတိုင်းဝါယောလေးကတိုင်းအစရှိတဲ့ကတိုင်း၁၀ပါးအာယုံ၁၀မျိုးကိုပြုရင်သမာဓိသာဖြစ်တယ် အဲ့ဒါဝိပဿနာမဟုတ်ဘူးပြီးတော့ကုရုမာရကခုခုရောင်နေတဲ့သူတွေကောင်ကြီးဝိနည်းလကညုံမဲနေတဲ့သူတွေကောင်ကြီးအစရှိတဲ့အတုပအယုံ10မျိုးပဲရှိရင်လဲသမာဓိသာဖြစ်တယ်အဲ့ဒါလည်းဝိပဿနာမဟုတ်ဘူးပြီးတော့အနုတ္တိ10ပါးတဲ့ကဗုဒ္ဓနုတ္တိညဇောဘုရားကြီးဂုဏ်တော်တွေကိုနှလုံးသွင်းဆင်ခြင်တာဓမ္မာနုတ္တိတရားတော်ကြီးဂုဏ်တော်တွေကိုနှလုံးသွင်းဆင်ခြင်တာသံဃာနုတ္တိသံဃာတော်ဤဂုဏတွေကိုနှလုံးသွင်းဆင်ခြင်လားသီလာနုတ္တိမိမိသီလကိုယ်ကိုနှလုံးသွင်းဆင်ခြင်လားသာဃာနုတ္တိမိမိစွန့်ကြဲဒေကံလှူဒါန်းမှုတဲ့ဒါနကုံကိုနှလုံးသွင်းဆင်ခြင်လားເດວະດານຸတ္တိນັດໂຕရဲ့ດະດາသီလအစရှိသောဂုံနဲ့ဥပမာပြုပြီးတော့မိမိမှာရှိတဲ့ດະດາသီလအစရှိသောဂုံတွေကိုနှလုံးသွင်းဆင်ခြင်လားဥပဒမနုတ္တိနိဗ္ဗာန်ရဲ့အကုန်လုံးနှလုံးသွင်းဆင်ခြင်လားမရဏနုတ္တိသိခြင်းတရားသိခြင်းအကြောင်းကိုနှလုံးသွင်းဆင်ခြင်လားဒါတွေဟာသမာဓိဖြစ်တဲ့အလုပ်တွေပဲဝိပဿနာဉာဏ်ဖြစ်တဲ့အလုပ်မဟုတ်ဘူးပြီးတော့ကာယကတာတတိခံမင်းငွေငင်းခြေသေးလက်သေးသွားအရေးအသားအကျော်အယိုးရုပ်ရင်းချင်းစီအညို့စသည်ဖြင့်ကိုယ်ထဲမှာရှိနေတဲ့32မျိုးသောအဖို့စုတွေကိုနှလုံးသွင်းဆင်ခြင်းပြီးရှုနေတာလဲသမာဓိဖြစ်တဲ့လို့ပဲဝိပဿနာဉာဏ်ဖြစ်တဲ့လို့မဟုတ်ဘူးပြီးတော့သတ္တဝိန္ဒေကိုရှုရတဲ့အာနာပါနာတတိဆိုတာလဲသမာဓိကမ္မထမယ်ဒါပေမဲ့ဒီအာနာပါနာကမ္မထမှာတော့ဝိပဿနာဉာဏ်ဖြစ်အောင်ရှုတဲ့နည်းလည်းရှိပါတယ်ဒါပေမဲ့ဥဒ္ဓိမေကသမာဓိကမ္မထနဲ့မှာပြထားလို့ဘုန်းကြီးတို့ကလည်းပဲသမာဓိကမ္မထာလို့အမည်ပေးလိုက်ရတာပဲပြီးတော့မေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့ဇမဝိဟာရကမ္မထာ၄ပါးအာယုဘဇာနေကိုရအောင်အထောက်ရတဲ့အရုဘကမ္မထာက၄ပါးဒီစစ်သားလည်းသမာဓိကမ္မထာကြီးပဲပြီးတော့စားတောက်တဲ့အစာအာဟာရတွေကိုသက်သက်ဝယ်ထင်အောင်သင်ရတာကဟာရေပိကူလာတင်များတဲ့အဲ့ဒါလဲသမာဓိကမထမယ်မိတော်မူကြီးကိုယ်ထဲမှာရှိနေတဲ့ဓာလေးပါးကိုဆွဲကြပြီးရှိတာကသုဒ္ဓတုဝဋ္ဌကမထာနဲ့ဒါကတော့သမာဓိကမထဖြစ်ပေမဲ့လို့ဝိပဿနာရဲ့အခြေခံလဲဖြစ်တဲ့အတွက်ဝိပဿနာနဲ့လဲဆိုင်ပါလေအဲအခုပြောရတာတွေဟာအရေးတွေအချင်းအမျိုးသား40ရှိတယ်သမာဓိကမ္မထာနွေကြီးပဲဒါတွေကဝိပဿနာနဲ့ဆက်ဆက်အာနာပါနတစိတ်တစ်ပိုင်းနဲ့သုဒ္ဓတုဝါဥထာမတပါးဉာဏ်နဲ့ကမ္မထာအာယုံတွေကိုရှိရင်သမာဓိသာဖြစ်တယ်ဝိပဿနာတော့မဖြစ်ဘူးဝိပဿနာဖြစ်စေခြင်းအဲ့ဒီသမာဓိကိုပဲဆက်ပြီးရှိမှဝိပဿနာဖြစ်နိုင်တယ်ဒါကြောင့်ဝိပဿနာဉာဏ်ဖြစ်အောင်ဘယ်လိုတရားတွေကိုရှိရသလဲလို့ဒီနေ့ကျောင်းကိုထုတ်ပြထားတာဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဖြစ်သနည်းရဲ့ဒီနေ့ကျောင်းကိုအခုအပြေပေးရမယ်ဆွဲလန်းနိုင်ရာ၅ခန္ဓာမှာသာရှိရဖြစ်သည်ဒီအဲ့ဒါကအပြေပဲဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးကိုအမှန်တမ်းရှုပြီးတော့ဝိပဿနာဉာဏ်ဖြစ်ပါလေတဲ့သတ္တဝါတွေရဲ့နာနာမှာရှိနေတဲ့လောကီယုံနာတွေကိုပါဠိလိုဥပါဒာနဲ့ခန္ဓာလို့ခေါ်တယ်။အဲဒါကိုဗမာလိုဥပါဒာနဲ့ခန္ဓာလို့ဘာသာပြန်ဆိုထားကြတယ်။ဥပါဒနာကဆွဲလန်းတာခန္ဓာကတော့ယုံနာအစုဆွဲလန်းနိုင်တဲ့ယုံနာအစုတရားတွေလို့ဆိုလိုတယ်။အဲဒါတွေကိုကာမုပါဒံခေါ်တဲ့ဏာနဲ့လဲပါရသည့်ဆွဲလန်းနိုင်တယ်ဒိဋ္ဌုပါရံခေါ်တဲ့ဒိဋ္ဌိနဲ့လည်းပဲဖြစ်မှာပြီးဆွဲလာနိုင်တယ်။ဒီလိုတဏှာနဲ့ဒိဋ္ဌိနဲ့ဆွဲလာနိုင်တဲ့ခန္ဓာ၅ပါးတရားတွေဟာဥပါဒနဲ့ခန္ဓာတွေပဲ။ဒီခန္ဓာ၅ပါးတရားတွေကိုအမှန်တိုင်းသိအောင်ရှုရတယ်။အဲဒါတွေကိုမရှုလို့အမှန်တိုင်းမသိရင်တဏှာနဲ့ဒိဋ္ဌိနဲ့ဆွဲလာနိုင်တယ်။ရှုလို့အမှန်တိုင်းသိသွားရင်တော့မဆွဲလာနိုင်ဘူး။အဆွဲလန်းကင်းသွားတယ်ဒါကြောင့်မဆွဲလန်းနိုင်အောင်မဆွဲလန်းခြင်းအောင်လို့ အဲ့ဓာတွေကိုအမှန်တိုင်းသိဖို့ရှိရတယ်အဲ့ဓာတွေကိုအမှန်တိုင်းရှုသိပြီးတော့ဝိပဿနာဉာဏ်ဖြစ်ပါတယ်တဲ့အဲ့ဒီခန္ဓာ၅ပါးကိုသိနာလဲအောင်လို့ကြည်ကြည်ရှင်းပြီးတော့ပြောရအောင်မယ်အဲအခုပထမဆံမုတ်ကလေးကစာပြီးတို့ရအောင်လို့ဝိပဿနာဉာဏ်ဆိုရာဘယ်ဟာရှု၍ဖြစ်သနည်းဆို
ဝိပဿနာဉာဏ်ဆိုရာဘယ်ဟာရှု၍ဖြစ်သနည်းဝိပဿနာဉာဏ်ဆိုရာဘယ်ဟာရှု၍ဖြစ်သနည်းဝိပဿနာဉာဏ်ဆိုရာဘယ်ဟာရှု၍ဖြစ်သနည်
းအဲ့ဒါကအမေးပဲအခြေကတော့သွေလန်းနိုင်ရာငါးဌာနမှန်စွာရှိ၏ဖြစ်သည်ဆို
သွေလန်းနိုင်ရာငါးဌာနမှန်စွာရှိ၏ဖြစ်သည်သွေလန်းနိုင်ရာငါးဌာနမှန်စွာရှိ၏ဖြစ်သည်သွေလန်းနိုင်ရာငါးဌာနမှန်စွာရှိ၏ဖြစ်သည
်သွေလန်းနိုင်တဲ့ခန္ဓာငါးပါးကိုအမှန်တိုင်းရှုပြီးတော့ဖြစ်ပါတယ်ဝိပဿနာဉာဏ်ဆိုတာဘုရားငါပြောခဲ့တဲ့တပိုင်းအာယုံကိုရှုလည်းမဖြစ်ဘူးအာတုကအာယုံကိုရှုလည်းမဖြစ်ဘူးအနုတ္တိမေတ္တာစရိယရှုလည်းမဖြစ်ဘူးဒါဖြင့်ဘာကိုရှုရမလဲဆိုရင်သွေလနိုင်တဲ့ခန္ဓာ၅ပါးကိုရှုရမယ်တဲ့သွေလနိုင်တဲ့ခန္ဓာ၅ပါးဆိုတာရုပ်ခန္ဓာဝေဒနာခန္ဓာမြင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆိုတဲ့ဒီ၅ပါးပဲဒီခန္ဓာ၅ပါးဆိုတဲ့ဤကတော့ဗမာပြည်မှာတရားလိုက်စားတဲ့လူတိုင်းလူလိုပဲနှုတ်တဲ့နေတာပါအဲဒီခန္ဓာ၅ပါးတွေကိုအမှန်တိုင်းသိအောင်ရှုရမယ်ဒီလိုရှုပြီးအမှန်တိုင်းသိရင်ဝိပဿနာဉာဏ်ပါပဲဒီခန္ဓာ၅ပါးတွေကိုအမှန်တိုင်းမသိရင်တော့ဥပါဒံလို့ခေါ်တဲ့ဒနာနဲ့ဒိဋ္ဌိကဆွဲလန်းသွားတယ်။ဒနာကတာယာပြီးတော့ဆွဲလန်းတယ်။ဒိဋ္ဌိကအထင်မှားပြီးတော့ဆွဲလန်းတယ်။အဲဒီဥပါဒံနဲ့ခန္ဓာတွေကဘယ်ဟာတွေလဲဆိုရင်အခုလူတွေအများအပြားတွေ့နေကြရတဲ့တရားတွေပါပဲ။တခြားသွားပြီးတော့ဆက်ဆက်ခဲခဲရှားယူရမယ့်တရားတွေမဟုတ်ပါဘူး။ပုဂ္ဂိုလ်တွေမှာတခြားတွေ့နေရတာတွေပါပဲ။ဘယ်လိုလဲဆိုရင်မြင်တဲ့အခါမှာမြင်ရကသင်္ကြန်တွေ့ရတယ်ကြားတဲ့အခါမှာကြားရကတွေ့ရတယ်အနားနာတဲ့အခါမှာနားရကတွေ့ရတယ်အရာကိုစားသိတဲ့အခါမှာအဲဒီသိရကတွေ့ရတယ်ကိုယ်ကတွေ့ထိတဲ့အခါမှာဒုတိယကတွေ့ရတယ်ဒီကုစဉ်းစားကြံသိနေတဲ့အခါမှာကြံသိရကတွေ့ရတယ်လက်ခြေကိုကွေးလိုက်ရင်ဆန်းလိုက်ရင်လှုပ်ရှားလိုက်ရင်အဲ့ဒီကိုရဆန်းရလှူကြရကဒီခန္ဓာ၅ပါးကိုတွေ့ရတယ်ခန္ဓာ၅ပါးသဘောတရားမှမသိတာတော့ပဲလူပါတယ်အဲ့ဒါကလည်းသိအောင်မရှိတဲ့အတွက်အမှန်တိုင်းမသိပဲရှိနေတာပါပဲမရှိလို့မသိကြတဲ့အတွက်အဲ့ဒါတွေကိုတဏှာနဲ့ဒိဋ္ဌိနဲ့ဆွဲလာပြီးနေကြတာပဲကဲအခုလက်ချေကွေးတာလေးကစားပြီးပုံစံထုတ်ပြောမယ်ကွေးတဲ့အခါဘာတွေဖြစ်သလဲကွေးမယ်လို့ကြားတဲ့စိတ်ကလေးကစပြီးဖြစ်လာတယ်ပြီးတော့မှကွေးတဲ့ရုပ်ကလေးတွေတွေ့ချင်းတွေ့ချင်းဖြစ်လာတယ်ဒီလိုဖြစ်လာရမှာကွေးမယ်ကြားတဲ့စိတ်ကလေးတွေဘာတွေပါသလဲဆိုရင်နာခန္ဓာ၄ပါးပါတယ်ပါဘုံကတော့ကွေးမယ်လို့ကြံသိတဲ့စိတ်ကဝိညာဉ်နဲ့ခန္ဓာတဲ့ကွေးမယ်ကြံပြီးကွေးရမှာဝမ်းမြောက်ဝမ်းသာနဲ့ကွေးတာလည်းရှိတယ်။ဒီနှလုံးမသာဖြစ်ပြီးကွေးတာလည်းရှိတယ်။စိတ်မရှင်မညိုရိုးရိုးအနေထားနဲ့ကွေးတာလည်းရှိတယ်။ဒီလိုသုံးမျိုးရှိပါတယ်။ဒီသုံးမျိုးထဲမှာဝမ်းမြောက်ဝမ်းသာနဲ့ကွေးရင်အဲဒီဝမ်းသာတာကိုသောမနာဝေဒနာလို့ခေါ်တယ်။ဝေဒနာခန္ဓာပဲ။ဒီနှလုံးမသာဖြစ်ပြီးစိတ်ဆိုးစိတ်ပြက်ပြီးကွေးရင်အဲ့ဒီစိတ်နှလုံးမသာတာကိုဒေါမနတာဝေဒနာလို့ခေါ်တယ်။ဝေဒနာခန္ဓာပဲ။မချွမညှိုးရိုးရိုးစိတ်နေထားနဲ့တွေ့ရင်အဲ့ဒီရိုးရိုးစိတ်နေထားကိုဥပိ္ပခဝေဒနာလို့ခေါ်တယ်။ဝေဒနာခန္ဓာပဲ။ဒါကြောင့် ဝိမဲလို့ကြံရမှာဝေဒနာခန္ဓာလည်းပါတယ်ပြီးတော့ဝိမဲလို့မှတ်သားတဲ့ပညာလည်းပါတယ်အဲ့ဒါကပညာခန္ဓာပဲပြီးတော့ကိုယ်ဘုရားစိတ်စောတိုက်တွန်းပေးတဲ့သဘောလေးလည်းပါတယ်သူကတော့ဝေလိုက်ဝေလိုက်လို့မဆိုတော့လဲဆိုပြီးတခဲတော့စိတ်ထဲကနေပြီးတိုက်တွန်းနေတဲ့သဘောပါပဲအဲ့ဒီလိုစိတ်ထဲကတိုက်တွန်းနေတဲ့သဘောလေးဟာသင်္ခါရခန္ဓာပဲဒါကြောင့်ဝိမေကြံတဲ့သဘောတရားလေးတွေမှာဝေဒနာလည်းပါတယ်၊ဉာဏ်လည်းပါတယ်၊သင်္ခါရလည်းပါတယ်၊ဝိညာဉ်လည်းပါတယ်၊နာမ်ခန္ဓာ၄ပါးလုံးပါတယ်။ကိုယ်တယ်ဆိုတဲ့လှုပ်ရှားမှုတွေမှာတော့ရုပ်တရားကြီးပဲ။သူကတော့ရုပ်ခန္ဓာတက်တက်ပါပဲ။အဲဒီတော့ဝိညာဏနဲ့ကိုယ်တာဒီနှစ်ခုပေါင်းလိုက်ရင်ခန္ဓာ၅ပါးပဲ။ဒါကြောင့်လက်ကလေးတစ်ခုထဲမှာခန္ဓာ၅ပါးပါနေတယ်ရွေ့ရွေ့လိုက်ရင်ခန္ဓာ၅ပါးပဲ။နောက်ကြည့်ရွေ့လိုက်ရင်လည်းခန္ဓာ၅ပါးပဲ။ရွေ့တိုင်းရွေ့တိုင်းခန္ဓာ၅ပါးတွေကြီးအစဉ်စဉ်ဖြစ်နေတယ်။အဲ့ဒါတွေကိုမမကံကမရှိဘူးလို့မမကံကမတည်ဘူးဆိုရင်ဘယ်လိုထင်သွားသလဲဆိုတော့အဲ့ဒါကိုခွန်ကြီးတို့ကတောင်းဖြေပြနေကြမလို့ပါဘူး။လက်ကိုကိုင်းနေကြတဲ့ပုဂ္ဂိုလ်တွေကသူ့အကိုပဲစဉ်းစားပြီးဖြစ်နေပါတယ်။ဘယ်လိုထင်မှတ်တယ်လဲဆိုတော့ကိုယ်မေကျန်တာလဲငါပဲလက်ကိုကိုယ်လိုက်တာလဲငါပဲလို့ဒီလိုထင်နေကြတယ်မဟုတ်လားအဲလူတိုင်းလူတိုင်းပဲဒီလိုထင်နေကြပါတယ်ကလေးတွေကိုမေးကြည့်ပါဒီတိုင်းပြောပါလိမ့်မယ်သာမတတဲ့လူကြီးတွေကိုမေးကြည့်ရင်လဲဒီတိုင်းပြောမှာပဲသာတတ်တဲ့ပုဂ္ဂိုလ်မေးကြည့်ရင်လဲဗဂတိစိတ်ထင်ကိုပြောရင်တော့ဒီတိုင်းပြောမှာပဲသို့တော်လဲသူကတော့သာတတာနဲ့စာနဲ့ใกล้ညီအောင်လို့ယုတ်တရားနာတရားတွေပဲလို့ဒီလိုလဲပြောချင်ပြောမယ်။အဲ့ဒါကတော့သူညာနဲ့ထင်တာမဟုတ်ပါဘူး။သူကိုယ်တိုင်သိတာမဟုတ်ပါဘူး။သာတိကျမ်းစာနဲ့ကပါတဲ့အတိုင်းစာနဲ့ပင်နဲ့ใกล้ညီအောင်လို့ရန်ဆပြီးပြောတာပဲဖြစ်မယ်။လက်ရှိကိုကိုယ်တိုင်စာ၌သူစိတ်ထဲမှာတကယ်ထင်နေတာကတော့ကိုယ်မယ်စမယ်ကြာတာလဲငါပဲ။ဝိရာစမ်းတာလဲငါပဲ။လူကြားဖို့ကြံတာလဲငါပဲလူကြားတာလဲငါပဲလို့ဒီလိုပဲထင်မှနေပါတယ်ဒီငါဟာရှိကလည်းရှိနေတယ်အခုလည်းရှိနေတယ်နောက်လည်းရှိဦးမယ်အစဉ်ထာလားရှိနေတယ်လို့ဒီလိုပဲထင်နေပါတယ်အဲ့ဒါကိုအိစ္ဆပညာလို့ခေါ်တယ်ဘုရားကျမ်းရဲ့စိတ်ကလေးကအခုမှဖြစ်လာတယ်လို့ဒီလိုကတော့ပရိပုဂ္ဂိုလ်တွေဟာမထင်ကြမသိကြပါဘူးဒီစိတ်ကလေးဟာဒီကရှိနေတယ်။အရင်ကရှိနေတဲ့ငါပဲကိုယ်မယ်လို့အခုကြံတယ်လို့ဒီလိုထင်မှနေကြပါတယ်။အဲဒီကြံတဲ့ငါဟာအခုလည်းရှိနေတယ်၊နောက်လည်းရှိနေမှာပဲလို့ဒီလိုလည်းထင်နေကြပါတယ်။လက်တို့ခြေတို့ကိုယ်လိုက်ကျွေးလိုက်ကြတော့လဲအရင်ကရှိနေတဲ့လက်ခြေအရင်ကရှိနေတဲ့ငါကပဲပြေးသွားတယ်လို့ဒီလိုထင်ကြတယ်။ပြေးပြီးတဲ့နောက်လဲဒီလက်ဒီခြေဟာအစင်မပြတ်ရှိနေတယ်ဒီလိုပဲထင်တယ်ကြောက်သွားတယ်လို့တော့မထင်ပါဘူးအဲ့ဒါလည်းနိစ္စပညာပဲအဲ့ဒါဟာမမြဲတဲ့တရားကိုမြဲတယ်လို့ဆွဲလာတာပဲပုဂ္ဂိုလ်သတ္တဝါငါးပါးမဟုတ်တဲ့သဘောတရားကိုငါးပါးသဘောကောင်းနေနဲ့ဆွဲလာတာပဲဒီထဲမှာကိုယ်သဘောကြကိုယ်လည်းရဆန်းလည်းရတဲ့အတွက်အဲ့ဒီကိုယ်လည်းရဆန်းလည်းရတာကိုပဲကောင်းတယ်လို့လည်းထင်သွားတာသေးတယ်။ဥပမာညောင်းနေရကလက်ကလေးကိုရွှေ့လျက်ပြင်လျက်လို့ရှိရင်အညောင်းပြေပြီးနေသာတိုင်းသာဖြစ်သွားတယ်။အဲ့ဒါကိုကောင်းတယ်လို့လည်းထင်လိုက်သေးတယ်။အဲ့ဒါဟာသမ်းပါလို့ထင်တာပါပဲ။စကြည်တယ်လို့အပြောရန်ကားတဲ့လူတို့ဒီလိုလူတွေဟာကိုယ်လည်းဆန်းလည်းလှုပ်ပြီးတော့ကနေတဲ့အခါမှာစိတ်ကောင်းတယ်လို့ထင်နေတယ်။ဘဝကိုသိတာရပြီသဘောကျနေတယ်အချင်းချင်းစကားပြောကြတဲ့အခါများမှာလဲတချို့ကလက်တွေခေါင်းတွေကိုလှုပ်ပြီးအာရဝမ်းသာနဲ့ပြောနေတာတွေရှိတတ်ပါတယ်အဲ့လိုပြောနေတဲ့လူကအဲ့လိုလှုပ်ရှားပြီးပြောနေရတာကိုပဲသာယာနေတယ်သဘောကျနေတယ်ဒါတို့လည်းချမ်းသာလို့ထင်နေတာတွေပါပဲပြီးတော့ဆိုလို့ရှိတဲ့လူကလေးကိုလှုပ်လို့ရလို့ဒီမြအောင်မြင်သွားရင်အဲ့ဒါကိုကောင်းတယ်ချမ်းသာတယ်လို့ထင်နေတယ် အဲ့ဒါအာတနာနဲ့ตายရပြီးတော့ဆွဲလာနေတာတဲ့မမြဲတဲ့တရားကိုမြဲတဲ့အနေနဲ့လည်းตายရတယ်သံသာမဟုတ်တာကိုချမ်းသာနေကောင်းတဲ့အနေနဲ့လည်းตายရတယ်ပုဂ္ဂိုလ်တ attva မဟုတ်တဲ့ယုံနာစုကိုပုဂ္ဂိုလ်တ attva အနေနဲ့လည်းตายရနေတယ်အဲ့ဒီလိုตายရပြီးတော့လည်းဆွဲလာနေတယ်ဘာကောင်းတရားကောင်းအနေနဲ့ရှင်မပြီးတော့လည်းဆွဲလာနေတယ်ဒါကြောင့်လက်ခြေကိုကိုယ်ရဆမ်းရလှုပ်ရှားရမှာကိုယ်မယ်လို့ကျန်တာလဲဥပါဒနဲ့ခန္ဓာပဲကိုယ်လိုက်တာလဲဥပါဒနဲ့ခန္ဓာပဲဆမ်းမယ်လို့ကျန်တာလဲဥပါဒနဲ့ခန္ဓာပဲဆမ်းတာလဲဥပါဒနဲ့ခန္ဓာပဲလှုပ်ရှားမယ်လို့ကျန်တာလဲဥပါဒနဲ့ခန္ဓာပဲလှုပ်ရှားတာတွေလဲဥပါဒနဲ့ခန္ဓာတွေပဲဝိပဿနာရှိရမယ်ဥပါဒနဲ့ခန္ဓာဆိုတာဓာမျိုးတွေကိုပြောတာပဲဆိုသူဉာဏ်ကြရစသည်မှာလဲအကုန်လုံးဒီနည်းကြီးပါပဲမြင်တဲ့အခါမှာမြင်မှုဤတရားဌာနမျက်စိဆိုတာလည်းထင်ရှားတယ်မြင်ရတဲ့အခြင်းဆိုတာလည်းထင်ရှားတယ်ဒီလိုမျိုးကတော့ရှုတရားပဲဘုရားကတော့ဘာမှမသိတာဘူးဒါပေမဲ့မြင်လိုက်မှမရှိဘူးရင်ဘုရားကလည်းဆွဲလန်းသွားတာပဲမျက်စိနဲ့တကွာတကူလုံးကိုမြဲတဲ့အနေဆမ်းပါတဲ့အနေပုဂ္ဂိုလ်တ attva အနေနဲ့ရှင်မဆွဲလန်းသွားတယ်မြင်ရတဲ့အစင်းနဲ့တကွအထေဝရကြီးတစ်ခုလုံးကိုလည်းမြဲတဲ့အနေလှပတင်တဲ့အနေကောင်းတဲ့ချမ်းသာတဲ့အနေပုဂ္ဂိုလ်တ attva အနေနဲ့ရှင်ရှင်ဆွေးလမ်းသွားတယ်။ဒါကြောင့်အဲဒီမျက်စိယုံနဲ့အစင်းယုံကိုဥပါဒနဲ့ခန္ဓာလို့ခေါ်တယ်။ပြီးတော့အဲဒီမြင်တဲ့အခါမှာမြင်တယ်ဆိုတာကလည်းသင်ကြားတယ်။အဲဒါကတော့နာခန္ဓာ၄ပါးအပေါင်းပဲ။မြင်သူယုံမျှစိတ်ကလေးကဝိညာဉ်နဲ့ခန္ဓာခေါ်တယ်။မြင်လို့ကောင်းတာမကောင်းတာကဝေဒနာခန္ဓာခေါ်တယ်။မြင်ရတဲ့အာယုံကိုမှတ်သားလိုက်တာကသင်္ညေခန္ဓာခေါ်တယ်။မြင်အောင်လို့သူးဆိုင်နှလုံးသွင်းတာကသင်္ခါရခန္ဓာခေါ်တယ်။အဲဒါအနံခန္ဓာ၄ပါးပဲ။မြင်တိုင်းမှမရှိဘူးရင်အဲဒီမြင်တာကိုအရင်ကလည်းရှိနေတယ်၊အခုလည်းရှိနေတယ်လို့မြဲတဲ့အနေနဲ့သင်မှဆွဲလန်းသွားတယ်။ကောင်းကောင်းလေးတွေကိုမြင်ရတဲ့အခါမှာမြင်ရတာကောင်းတယ်လို့ဒီလိုလဲထင်မှတ်သွားတယ်ဒီလိုထင်မှတ်တဲ့အတွက်မြင်ကောင်းတယ်ဆိုမြင်အောင်လို့သူသူဆန်းဆန်းတွေအကောင်းတွေကိုလိုက်ပြီးတော့ကြီးစုနေကြတာဝဲတွေရုပ်ရှင်တွေကိုဈေးစရာကုန်ခံပြီးအရေးပြက်ခံကိုပင်ပန်းခံပြီးတော့ဝါကြည့်နေကြတာဟာကောင်းတယ်ထင်လို့လုပ်နေကြတာပါပဲကောင်းတယ်မထင်ရင်တော့ဒီလိုဈေးကုန်လူပန်းခံပြီးဘယ်သူမှသွားပြီးကြီးမှာမဟုတ်ပါဘူးဒါကြောင့်မြင်နေရတာခါးသားနေရတာကိုငါပဲငါကောင်းနေတာပဲလို့ထင်မှတ်နေတာဒနာရိတိနဲ့ဆွဲလာနေတာတဲ့ဒီလိုဆွဲလာနိုင်တဲ့အတွက်မြင်ကိုင်းမှာထင်ရှားတဲ့ယုံနာတရားတွေဥပါဒနဲ့ခန္ဓာလေးဖွယ်ရတယ်အဲ့ဒီမြင်ရမှာဆွဲလာမလို့ပဲရာရာနာရာစာရာဒုတိယကျန်တိယတွေမှာလဲအကုန်လုံးဤသူပဲဆွဲလာနေတယ်ဒီကုစင်စားကြံစည်နေတဲ့စိတ်ကလေးကိုတော့နာကောင်းတရားကောင်းနေနဲ့ပါပြီးတော့တောင်းဆွဲလန်းတတ်သေးတယ်။ဒါကြောင့်ဆွဲလန်းနိုင်ရငါးခန္ဓာဆိုတဲ့ဆောင်းမို့ရဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးဥပါဒနဲ့ခန္ဓာ၅ပါးဆိုတာတခြားကမဟုတ်ဘူး။ကိုယ်ကိုယ်တည်းကမြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းဓွား၆ပါးမှထင်ရှားနေတဲ့သဘောတရားတွေပဲ။အဲ့ဒီထင်ရှားနေတာတွေဟာဥပါဒနဲ့ခန္ဓာတွေပဲ။အဲ့ဒီဥပါဒနဲ့ခန္ဓာတွေကိုအမှန်တိုင်းသိအောင်ရှင်းရမယ်။မှန်တိုင်းရှင်းလို့မှန်တိုင်းသိတာဟာဝိပဿနာဉာဏ်ပါပဲ။ဒါကြောင့်ဆောင်းဖို့မှာဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဖြစ်သနည်းဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှိရဖြစ်သည်လို့ဆိုထားတာ။အဲဒီဆောင်းဖို့ကလေးတွေကိုတစ်ပေါက်စီဆိုကြအောင်။ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဖြစ်သနည်
းဝိပဿနာဉာဏ်ဆိုတာဘုရားရှိခိုးဖြစ်သည်။ဝိပဿနာဘုရားဘုရားရှိခိုးဖြစ်သည်။
ဝေလာနိုင်ရာငါးခန္ဓာမှန်စွာရှိဖြစ်သည်
။ဝေလာနိုင်ရာငါးခန္ဓာမှန်စွာရှိခိုးဖြစ်သည်။ဝေလာနိုင်ရာငါးခန္ဓာမှန်စွာရှိခိုးဖြစ်သည်။ဝေလာနိုင်ရာငါးခန္ဓာမှန်စွာရှိ
ဖြစ်သည
်။ဝိပဿနာဆိုတာဘယ်တရားကိုရှိရသလဲ။ဆွဲလန်းနိုင်တဲ့ဥပါဒနာခန္ဓာ၅ပါးကိုရှိရတယ်ဆိုတဲ့ဒီသမုဒ္ဒေဟာသူစိတ်ကူးနဲ့ကိုရေးညာကိုရေးထားတာမဟုတ်ဘူး။ပါဠိထာရတွေရအတော်ချုံးပြီးရေးထားတာ။တရားစာဆိုတာမိယာမူအထောက်အထားကြီးမှရေးရတယ်။မြတ်စွာဘုရားဟောထားတဲ့ပါဠိဖြစ်စေ၊ညာနာမထေရကြီးတွေဟောထားတဲ့ပါဠိဖြစ်စေ၊သာသနာဖြစ်စေ။နေလိုခိုင်လုံနဲ့ကျမ်းဂန်ပါဒကရှိရတယ်။အဲဒီလိုပါဒကတွေကိုမှညာပြုပြီးရေးရတယ်။တရားဟောရင်လည်းဒီလိုကျမ်းဂန်တွေကိုအမိပြုပြီးဟောရတယ်။ရကျင့်ကြအားထုတ်ရင်လည်းဒီလိုကျမ်းဂန်တွေမိပြုပြီးတော့ကျင့်ရတယ်။ညစွာပြန်ဟောထားတဲ့ဒေသနာတော်တွေဟာသေသမားဆရာတို့ရဲ့ညင်းညွန်းနဲ့တူလို့သုတ္တလို့ခေါ်ပါတယ်တဲ့။သူကတော့သေသမားဆရာများဒီလုံးများကိုရေတော့မယ်ဆွဲစိတ်တော့မယ်ဆိုရင်ကျူးစွာညင်းချရတယ်။ညင်းမချပဲမြန်မာရမ်းပြီးတော့သုတ်လိုက်ဆွဲစိတ်လိုက်လို့ရှိရင်မလိုရလဲရောက်သွားရတယ်လိုတဲ့အစိမ့်မသားတွေလည်းပြည့်စည်သွားရတယ်ချောင်းကောင်မှမသွားနိုင်ဘူးဒါကြောင့်ညင်းလေးချပြီးတော့မှအဲ့ဒီညောင်းလေးအတိုင်းဖုံးရဆွဲစီရတယ်ပြုပြင်ရတယ်အဲ့ဒါလိုပါပဲညစာတရားသာသနာတော်မှာလဲသီလသမာဓိပညာဆိုတဲ့သိက္ခာ၃ပါးကျင့်တရားတွေကိုကြည့်မြင်တဲ့သူတော်ကောင်းတွေညစာပြားဤတိသားတွေဟာညစာတရားဟောထားတဲ့တရားတော်ကိုမြင်ကြောင်းလေးလိုသဘောထားပြီးတော့ကျင့်ရတယ်။ညစွာဘုရားကတရားမြင်ကြောင်းတရားစည်းကမ်းတွေကိုစထားပါတယ်။သီလကိုဘယ်လိုကျင့်ရမလဲ။သမာဓိကိုဘယ်လိုပွားစီရမလဲ။ပညာကိုဘယ်လိုဖြစ်စီရမလဲလို့ညစွာဘုရားကဟောကြားထားပါတယ်။အဲ့ဒါတွေဟာတရားစည်းမြင်တွေပါပဲ။အဲ့ဒီတရားမြင်ကြောင်းစည်းကမ်းနိလန်းကလေးများအတိုင်းကျင့်ရတယ်။တရားစာတွေတရားကျမ်းဂန်တွေရေးရင်လည်းအဲ့ဒီစီးညင်းတိုင်းရရတယ်။တရားဟောရင်လည်းအဲ့ဒီစီးညင်းတိုင်းနဲ့ဟောရတယ်။ကိုယ်စိတ်ကိုယ်ရှိတိုင်းတရားတွေကိုလျှောက်ပြီးရေးရတာဟောရတာမဟုတ်ဘူး။တချို့ကတော့ရာကျန်ခံရလို့မရှိပေမဲ့လူထင်တဲ့အတိုင်းသူတွေတဲ့အတိုင်းလျှောက်ပြီးတော့ရေးတော့ဟောတော့တာပါပဲ။ရေးရင်ဟောရုံနဲ့တော့မကြသေးဘူး။သာပေကျန်ခံတွေသာရပုဂ္ဂိုလ်တွေတောင်မှကျုပ်ချပုတ်ခတ်လိုက်ကြဒီလေအဲ့ဒါမျိုးတွေကတော့စာကြည့်တဲ့ပုဂ္ဂိုလ်တရားနာတဲ့ပုဂ္ဂိုလ်တွေကစဉ်းစားဆင်ခြင်တာဖို့လိုပါတယ်တရားဆိုတာစည်းကမ်းရှိရတယ်တရားဟောဒေသနာမှမလို့စီရဘူးခေလူတွေနားလဲအောင်ခေကာလအသုံးဟောရလို့ပါကြောင်းတယ်ပြီးဟောရတယ်အ내ဒီပဲကိုတော့မကြောင်းလဲရဘူးတရားဟောဒေသနာတော့တိုင်းနဲ့ဖြစ်စီရတယ်ဒါကြောင့်ခုပေးထားတဲ့ဆောင်မှုရသွလာနိုင်တဲ့ဥပါဒနာခန္ဓာ၅ပါးကိုရှိပါတယ်ဆိုတဲ့အ내အဓိပ္ပာယ်ဟာဒါကရရတယ်လို့ဆိုရင်မြတ်စွာဘုရားဟောထားတဲ့ခန္ဓာ၅ပါးဆိုင်ရာဒေသနာတော်တွေကရပါတယ်။ဒီသုံးနှစ်လောက်ကိုအကျဉ်းချုပ်ထုတ်ပြအောင်မယ်။ရူပံဘိက္ခဝေအနေဆံယဟန်တို့ရုပ်ဒီမမြဲ။ယရနေဆံတန်ဒုက္ခံမမြဲသောတရားသည်ဆင်းရဲပေ၏။ယန္ဒုက္ခံတရဏတာသင်ရဲ့တရားသည်အတ္တကောင်မဟုတ်ယရနာတာတံနေတံမမနေသောဟမတမိနမေသောအတ္တတိဧဝမေတံယထာဘူတံသမ္မပညာယအတ္ထဗံယံကျင်တရားသည်အနာတံအတ္တကောင်မဟုတ်တံတို့အတ္တကောင်မဟုတ်သောသဘောတရားကိုနဧတံမမဤဒီကငါဥစ္စာမဟုတ်ငါဥစ္စာနေအခြင်းပါရသိမ့်တိုက်ထိုက်သောတရားမဟုတ်နဧသောဟံအအတ္တမိဒီဒီကငါမဟုတ်ငါဟုမမာနဆောင်သွားတတ်သောတရားမဟုတ်နမေဧသောအတ္တဤဒီကငါ၏အတ္တမဟုတ်အတ္တကောငါကောင်နေရာဖြင့်ထင်မှားတတ်သောတရားမဟုတ်ဤတိဤသောမေတ္တာဤမမြဲခြင်းရဲ့အတ္တကောင်မဟုတ်သောယုတ်သဘောကိုသမပညာယမှန်ငါစွာသိသောဝိပဿနာပညာမဲ့ပညာဖြင့်ယထာဥဒ္ဒဟုတ်တိုင်းမှစွာတထာဗံရှုမြင်အာ၏အဲ့ဒီအနိစ္စဒုက္ခအနတ္တမြည်တဲ့ယုတ်တရားကိုမမြဲတဲ့နေရာချင်းသိအောင်ရောက်ွယ်ကောင်းတဲ့ဆင်းရဲနေရာချင်းသိအောင်အတ္တရောငါရောမဟုတ်တဲ့သဘောတရားများနေရာချင်းသိအောင်ရှိရမယ်တဲ့အခုထုတ်ပြခဲ့တဲ့ပါဠိကတော့ယုတ်ကိုရှိဖို့ညွှန်ပြတဲ့သေသနာပါဠိသေစိတ်တစ်စိတ်တစ်ပိုင်းပဲသို့သူ
ဝေဒနာတင်ညာသင်္ခါရဝิญဉ္ဇဉ်တို့ကိုရှုဖို့အတွက်လဲဝေဒနာအနိစ္စတင်ညာအနိစ္စအစသည်ဖြင့်ဤလူပဲညွှန်ပြထားပါတယ်ဒီရုပ်ဝေဒနာတင်ညာသင်္ခါရဝิญဉ္ဇဉ်ဆိုတဲ့ခန္ဓာ၅ပါးကိုအခုညွှန်ပြခဲ့တဲ့အတိုင်းအနိစ္စဒုက္ခအနတ္တသဘောမျှပဲလို့သိမြင်ဘယ်အကျိုးရှိပါသလဲလို့ဆိုတော့ဧဝံပါတံဘိက္ခဝေသုတဝါရိယပါဝကောဥပသမိန်တိနိဗ္ဗေနတိဝေဒနာယပိနိဗ္ဗေနတိစသည်ဖြင့်ဟောတော်မူပါတယ်။ခန္ဓာ၅ပါးကိုအဲဒီလိုအနိစ္စဒုက္ခအနတ္တပဲလို့သိမြင်တဲ့ပုဂ္ဂိုလ်ဟာရုပ်ပေါ်မှာလည်းညီးဝေသွားတော့တာပဲ။ဝေဒနာ၊သင်ညာ၊သင်္ခါရ၊ဝိညာဉ်လေးပေါ်မှာလည်းညီးဝေသွားတော့တာပဲတဲ့။နိဗ္ဗေနဝိရဇတိညီးဝေတော့အဲဒီခန္ဓာလေးပေါ်မှာစမဲ့ခြင်းသွားတယ်။စမဲ့တွေ့ရမှုခြင်းနဲ့အရိယာမဲ့ကိုရောက်သွားတယ်လို့ဆိုလိုတယ်။ဝိရာဂဝိမုစတိစမဲ့ခြင်းနဲ့အရိယာမဲ့ကိုရောက်သွားရင်ကိလေသာမှလွတ်မြောက်တဲ့ကိုယ်လေးပါးကိုလည်းရောက်သွားတော့တာပဲတဲ့။ဝိမုဒ္ဒသမိန်ဝိမုဒ္ဒမိတိညာနာဟောတိဝိမုဒ္ဒသမိန်လွတ်မြောက်သွားပြီရှိသောဝိမုဒ္ဒံဤတိငါဤစိတ်လွတ်မြောက်သွားပြီဟုဉာဏ်ံပြန်လဲ၍စဉ်းညာပစ္စကရဉာဏ်ဤဟောတိဖြစ်ပေါ်လာ၏။လွမြောက်သွားရင်လွမြောက်သွားမှအလိုလိုပဲစဉ်းညာပြီးသိသွားပါလေ။အထူးအားဖြင့်ဆိုရင်တော့ဉာဏ်ာဖြစ်ပြီးကိလေသာငြိမ်းသွားရင်ကိလေသာငြိမ်းသွားတာကိုကိုယ်တိုင်ပဲသိသွားပါလေ။သူပြောကြတာတွေဟာမြတ်စွာဘုရားဟောထားတဲ့ယရဏိသသုတ်ဒေသနာတော်ကတရားတွေပဲ။ဒီလိုသုတ်တွေဟာအများကြီးပဲရှိပါလေ။အနာဝေဒပန်ယုတ်တရားလုံးမှာဒီသုံးမျိုးတွေကြီးပဲဟောထားပါတယ်။အဲဒီသုံးတွေကဒီနေရာမှာအထုမဖွဲ့ကောင်းတဲ့သီလဝန္တသုံးနဲ့သုဒ္ဓဝန္တသုံးဆိုတာရှိတယ်။အဲဒီနှစ်သုံးဟာအရှင်မဟာကုဋ္ဌိကကမေးလို့အရှင်သာရိပုတ္တရာမထေရကဖြည့်ရှင်းဟောကြားထားတဲ့သုံးတွေပဲ။ဒူဒူလေးနဲ့အလွန်ရှင်းအလွန်ကောင်းတဲ့သုံးတွေပါပဲ။အဲဒီမှာအရှင်မဟာကုဋ္ဌိကမထေရကဒီလိုစပြီးတော့မေးပါတယ်။သီလဝတ္တဟူသောသာရိပုတ္တဗိက္ခုနာကတမေရမယောနိသောမနတိကာတဘာတဲ့။အာဟုသောသာရိပုတ္တငါရှင်သာရိပုတ္တရာသီလဝတ္တသီလနှင့်ပြည့်စုံသောဗိက္ခုနာယဟံနိကတမေရမဘေတရားတို့ကိုယောနိသောနိမလမအားဖြင့်မနတိကာတဘာနှလုံးသွင်းအားရှိပါကုန်သည်တဲ့။သီလကိုသောက်တည်ခြင်းသုံးလို့သီလပြည့်စုံစင်ကြဲနေပြီဆိုရင်အဲဒီလိုသီလပြည့်စုံစင်ကြဲနေတဲ့ပုဂ္ဂိုလ်ဟာဘယ်တရားကိုရှိရပါသလဲအဲဒီအမေထဲမှာသီလဝတ္တာသီလနဲ့ပြည့်စုံရင်ဆိုတဲ့ဘုံပုဂ္ဂလေးပါတာကိုသတိပြုရမယ်မေဘုံနိဗ္ဗာန်ရောက်အောင်တရားအားထုတ်မယ်ဆိုရင်အောက်ထစ်ဆုံးဖြစ်တဲ့သီလကိုတော့စင်ကြဲအောင်သုတ်သင်ရတယ်သီလတော်မှမပြည့်စုံရင်သမာဓိပညာဆိုတဲ့အထက်တရားတွေကိုမရနိုင်ဘူး။ဒါကြောင့်သီလနဲ့ပြည့်စုံနေတဲ့သူဟာမေဖို့နိဗ္ဗာန်ကိုရောက်အောင်ဘယ်တရားကိုရှိရပါသလဲလို့ပြမဟာကုဋ္ဌိကမထေရများကမေးပါတယ်။ဒီတော့ရှင်သာရိပုတ္တရာမထေရများကလည်းလို့ရှင်းပြပါတယ်။သီလဝတ္တဟူသောကုဋ္ဌိကဘိက္ခုနာမေစုပါရနေခန္ဓာနေသတော်ဒုက္ခတော်ရောဂတော်ကန္နတော်သန္လာတော်အဃတော်အာဘာရတော်ပရတော်ပါလောကတော်ပုံညတော်အနတ္တတော်ယောနိတော်မရတိကာတပါတဲ့။အာဟုသောကုဋ္ဌိကငါရှင်ကုဋ္ဌိကသီလဝတ္တာသီလနဲ့ပြည့်စုံသောဘိက္ခုနာယဟံနိသင်္ဆဥပါရဏေခန္ဓာ၅ပါးသောဥပါရဏေခန္ဓာတို့ကိုဝါဒနာရိဋ္ဌိဖြင့်ဆွဲလာနိုင်သောခန္ဓာ၅ပါးတို့ကိုယောနိတော်နိမလမအားဖြင့်မနတိကာတာပါနှလုံးသွင်းအားရှိဝကုန်၏။အာမရဝဆင်းမှလွတ်မြောက်ခြင်းတဲ့ပုဂ္ဂိုလ်မေဖို့နိဗ္ဗာန်ရောက်ခြင်းတဲ့ပုဂ္ဂိုလ်ဟာသီလနဲ့ပြည့်စုံလို့ရှိရင်တဏှာရိဋ္ဌိနဲ့ဝေလာနိုင်တဲ့ခန္ဓာ၅ပါးဥပါဒနဲ့ခန္ဓာ၅ပါးတရားကိုရှိရမယ်။ဒါကြောင့်ဒီမထေရမြတ်ကြီးနှစ်ပါးတို့ရဲ့အမေးဖြေကိုယူပြီးတော့ဝိပဿနာညာဆိုတာဘယ်အရှိရဖြစ်သနည်းဆွဲလာနိုင်ရာငါးခန္ဓာမှန်စွာအရှိရဖြစ်သည်လို့သံဘုကဆိုထားတာဒီသံဘုထဲမှာဆွဲလာနိုင်ရာငါးခန္ဓာလို့ဆိုတာဟာဥပါဒနာခန္ဓာ၅ပါးပဲဥပါဒနာခန္ဓာ၅ပါးကိုရှုတဲ့အခါမှာဘယ်လိုရှုရမှာလဲဆိုရင်အနိစ္စတောမမြဲဟု ဒုက္ခတော်ဆင်းရဲဟုအနတ္တတော်အတ္တကောင်မဟုတ်ဟုယောနိတော်အနိမလာမအားဖြင့်မနတိကာတာပါနှလုံးသွင်းအားရှုအပ်ကုန်၏အနိစ္စမမြဲဘူးလို့လည်းရှုရမယ်ဒုက္ခဆင်းရဲလို့လည်းရှုရမယ်အနတ္တအတ္တကောင်မဟုတ်တဲ့သဘောတရားမျှပဲလို့လည်းရှုရမယ်တဲ့ပြီးတော့အနိစ္စဒုက္ခအနတ္တဆိုတဲ့ဒီသုံးခုနဲ့ဘောဟာရမျှသာကွဲပြီးအ내တူတဲ့ပရိယပုဒ်တွေကလည်းဒီတော့ပါဠိမှာအချံရဖြစ်နေဟောထားတာစိပုဒ်တော်ရှိသေးတယ်။ဘယ်လိုလဲဆိုတော့ဒေါကတော်အနာယောဂာနဲ့တူတယ်လို့လည်းရှိရမယ်။ကိုယ်ထဲမှာအမြင်ကြဆက်ကားအပြီးတချောင်ချောင်နဲ့ဖြီးစည်းနှိမ့်ဆက်နေတဲ့နာရီယောဂာများလိုပဲအမြင်ကြနှိမ့်ဆက်နေတယ်လို့ရှင်းရှင်းအောင်ရှင်းဖို့ပါပဲ။ခဏနှစဲမပြတ်ဖြစ်ဖြစ်နေတဲ့ယုံနာတွေကိုရှုနေရတဲ့ယောဂီမှာအဲ့ဒီနာရာရှိယောဂလိုပဲအမြဲနှိမ့်ဆက်နေတယ်လို့ယုံနာတရားတွေကိုအပြည့်မြင်ပြီးတော့ရှုမိတတ်ပါတယ်။အဲ့ဒီလိုရှုမြင်ပုံမျိုးကိုဆိုလိုပါတယ်။ပြီးတော့ကန္တာတော်အိုင်အမအပူလုံးအနာဇိညာနဲ့တူတယ်လို့လည်းရှုရမယ်။သံဃာတော်ညောင်ဆုနေတာနဲ့တူတယ်လို့လည်းရှုရမယ်။အဃတော်အကျိုးမဲ့ကိုဖြစ်စေတဲ့မကောင်းမှုနဲ့တူတယ်လို့ရှုရမယ်။သာဘာရာတော်တရားတစ်ခါမှဓာတ်ပေါက်ပြန်ပြီးဖြစ်ပေါ်လာတဲ့အဖျားယောဂာများနဲ့တူတယ်လည်းရှိရမယ်။ပရတော်ကိုစီမံတဲ့အတိုင်းမဖြစ်လို့သူတဲ့စိမ့်နဲ့တူတယ်လည်းရှိရမယ်။သုံးညာတော်မူလကထင်မြင်တဲ့အတိုင်းမဟုတ်ပဲအသက်ကောင်တရားကောင်အနေမှစိတ်သုံးနေတယ်လို့လည်းရှိရမယ်။ပါလောကတော်ခဏမစက်အလွန်ပြည့်စည်လွယ်တယ်လို့လည်းရှိရမယ်။ဒီစိတ်ပုဂ္ဂိုလ်ကအနေစဒုက္ခဆိုတဲ့မူလသုံးခုထဲမှာပါဝင်နေပါတယ်။ဒါလို့လဲဆိုရင်ပါလောကခဏမစဲအလွန်ပြည့်လွယ်တယ်ဆိုတာဟာမမြဲတဲ့သဘောပဲ။ဒါကြောင့်အနိစ္စလက္ခဏာထဲမှာပါဝင်နေပါတယ်။ပရသူတို့စိမ့်နဲ့တူတယ်။ဒုံညအသက်ကောင်ငါးကောင်မှစိတ်သုံးနေတယ်ဆိုတာတွေဟာအစိုးမပိုင်တဲ့ငါးကောင်မဟုတ်တဲ့သဘောပါပဲ။ဒါကြောင့်အဲဒီနှစ်ပုဒ်ကအနတ္တလက္ခဏာထဲမှာပါဝင်နေပါတယ်။ညာနဲ့ဒေါကဂါဏသံလအကအာဝါရဆိုတဲ့ငါးပုဒ်ကတော့ကြောက်စရာကောင်းတဲ့ဆင်းရဲသဘောတွေကြီးပါပဲ။ဒါကြောင့်အဲဒီငါးဘုကဒုက္ခလက္ခဏာတွေမှပါဝင်နေပါတယ်။ဒါကြောင့်လူရင်းအတူရုပ်ရှုစရာကတော့အနိစ္စဒုက္ခအနာတ္တဒီသုံးဘုပါပဲ။ဒီသုံးဘုရလက္ခဏာသုံးပါးကိုဗမင်းနေသိရင်ဝိပဿနာကိစ္စကြီးစီးပြည့်စုံပါတယ်။အကြာဝိပဿနာဆိုင်ရာသုတ်ဒေသနာတော်တွေမှာလည်းအများအားဖြင့်အနိစ္စဒုက္ခအနာတ္တဒီသုံးဘုကိုသာဟောတော်မူပါတယ်။ဒါကြောင့်ဥပါဒနဲ့ခန္ဓာ၅ပါးတရားတွေကိုအနိစ္စဒုက္ခအနတ္တဟုရှုမြင်ရတယ်လို့အတူယုံမှတ်ထားကြရမယ်။အဲဒီလိုရှုတော့ဘာအကျိုးရှိသလဲလို့မေးကြရရှိတယ်။ဒါကြောင့်ရှင်သာရိပုတ္တရာမထေရမြတ်ကဆက်လက်ပြီးတော့ဒီလိုဖော်ပြသွားပါတယ်။ဌာနံခောပနိတံအာဟုသောဝိဇ္ဇတိယံသီလဝါဒိကုဤမေပင်စုပါရဏေခန္ဒီအနိစ္စတော့ဒုက္ခတော့ပါယောနိသောမနတိသွန်သောသောတာပတိဖလံသစ္စိကရေယအာဟုသောကုဋ္ဌိကငါရှင်ကုဋ္ဌိကသီလဝါသီလနှင့်ပြည့်စုံသောဘိက္ခုယံဤဣမေပိစုပါရဏေခန္ဓာဤ၅ပါးသောဥပါရဏေခန္ဓာတို့ကိုနိစ္စတော့မမြဲဟုဒုက္ခတော့အစင်းရဲ့ဟုအနာတ္တတော့အတ္တကောင်မဟုတ်ဟုယောနိသောနိမလမအာရမနတိကရွန်သောနှလုံးသွင်းဤရှိသည်ရှိသောဝါနှလုံးသွင်းဝါနှလုံးသွင်းနေတော်ရှုနေတော်ဘိက္ခုယံဤသောတာပတိဗလံသောတာပတိဖို့ကိုဝါသောတာပန်ဖြစ်ကိုယံသိစီကရိယာအကျဉ်းသောမှပြုပါ၏ဧတံဌာနံဤသို့မျက်မှောက်ပြုနိုင်သောအကြောင်းအခွင့်ရေးသည်ခောစင်းစစ်အမှန်ဧကံအားဖြင့်ဝိဇ္ဇတိရှိပါ၏။အဲဒီလို၅ပါးသောဥပါဒနခန္ဓာတွေကိုအနိစ္စဒုက္ခအနတ္တဖြင့်အောင်ရှုနေတဲ့ယောဂီပုဂ္ဂိုလ်ဟာအဲဒီလိုရှုနေရင်ပဲဝိထုဇဉ်ဖြစ်ကသောတာပန်ဖြစ်သွားနိုင်တယ်။ဒီလိုဖြစ်နိုင်တဲ့အကြောင်းအခွင့်အရေးရှိပါတယ်။သောတာပတိမေဖို့ကိုရောက်နိုင်လောက်အောင်ပြည့်ပြည့်စုံစုံရှုသွားရင်သောတာပန်ဖြစ်သွားမယ်လို့ဆိုလိုပါတယ်။ပြီးတော့သောတာပန်ဖြစ်ပြီးအပယ်၄ပါးကအစဉ်သာဝရလွတ်မြောက်ခြင်းဥပါဒနဲ့ခန္ဓာ၅ပါးတရားတွေကိုအနိစ္စဒုက္ခအနတ္တထင်မြင်အောင်ရှုကြရုံပဲ။အပြည့်စုံရှုရင်စင်တာရိပုတ္တရာမထေရမြတ်ကြီးမိန့်တော်မူတဲ့အတိုင်းသောတာပန်ဖြစ်သွားမှာကတော့သိကြပါတယ်။ဒါတော့တင်လည်းမကြသေးပါဘူး။အလိုရှိရင်ရဟနာတိလည်းဖြစ်နိုင်ပါသေးတယ်။ဒါကြောင့်အရှင်မဂုဋ္ဌိကမထေရမြတ်ကြီးက ဆက်လက်ပြီးတော့မေးကြပါတယ်ရှင်သာရိပုတ္တရာတဲ့သောတာပန်ဖြစ်ပြီးရင်အဲ့ဒီသောတာပန်ပုဂ္ဂိုလ်ကတော့ဘယ်တရားကိုရှိရပါသလဲလို့မေးကြပါတယ်ဒီတော့ရှင်သာရိပုတ္တရာကဒီလိုဖြေကြားတော်မူပြန်တယ်သောတာပန်ပုဂ္ဂိုလ်လည်းပဲဒီဥပါဒနဲ့ခန္ဓာ၅ပါးကိုပဲအနိစ္စဒုက္ခအနတ္တအဖြစ်ရှိရပါတယ်တဲ့ဒီလိုရှိတော့ဘာဖြစ်သွားတော့ဆိုရင်သောတာပန်ဖြစ်ကသရဂံဖြစ်သွားနိုင်ပါတယ်တဲ့အဲ့ဒီသရဂံကောဘာကိုရှိရသလဲလို့ဆိုတော့သရဂံကလည်းဒီဥပါဒနဲ့ခန္ဓာ၅ပါးကိုပဲအနိစ္စဒုက္ခအနတ္တအဖြစ်ရှိရပါတယ်တဲ့ဒီလိုရှိရင်အနာဂံဖြစ်သွားနိုင်ပါတယ်အနာဂံကောဘာကိုရှိရပါသလဲလို့ဆိုတော့အနာဂံကလည်းဒီဥပါဒနဲ့ခန္ဓာ၅ပါးကိုပဲအနိစ္စဒုက္ခအနတ္တအဖြစ်ရှိရပါတယ်တဲ့ဒီလိုရှိတော့ယဟနာဖြစ်သွားနိုင်ပါတယ်ယဟနာဖြစ်သွားတော့ဘာကိုရှိရသေးသလဲလို့အရှင်မဂုတိကကမေးပြန်တယ်ဒါတော့အရှင်သာရိပုတ္တရာဖြစ်냐ကယဟနာလည်းဒီဥပါဒနဲ့ခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တအဖြစ်မှန်စွာရှိရတယ်လို့ဖြေကြပါတယ်ဒီဖြေကြချက်ကိုထောက်ပြီးတော့ဥပါဒနဲ့ခန္ဓာ၅ပါးတရားတွေဟာယဟနာဖြစ်ပြီးတရားကိုရှိရတဲ့တရားတွေပဲလို့သဏိဋ္ဌာညဆိုင်မြဲစွာမှတ်ထားကြရမယ်ဒါတော့ကျတော့ညာနာပုဂ္ဂိုလ်မှာဘယ်လိုအကျိုးကိုရပါသေးသလဲသစ္စာဗုဒ္ဓများဖြစ်သွားအောင်မလားသမ္မာသမ္ဗုဒ္ဓများစွာပြောင်းခြင်းဖြစ်သွားအောင်မလားလို့ဒီလိုတွေးစရာမေးစရာတွေရှိပါတယ်အဲဒီလိုဘုရားသစ္စာဗုဒ္ဓတော့မဖြစ်နိုင်ပါဘူးညာနာပုဂ္ဂိုလ်ဟာယန္နာဖြစ်နေတဲ့သံဃာဘွားဆက်ချုပ်ငိမ့်ပြီးပြိဋိနိဗ္ဗာန်ဝင်စံသွားရပါတယ်ဘာကြောင့်လဲဆိုရင်ယန္နာမှာမပေရသေးတဲ့ကိလေသာမငြိမ်းသေးတဲ့ကိလေသာရဲ့လို့မရှိတော့ဘူးကိလေသာတွေအလုံးပယ်ပြီးသားငြိမ်းပြီးသားကြီးဖြစ်နေတယ်ဒါကြောင့်မပေရသေးတဲ့ကိလေသာကိုပယ်နိုင်အောင်မငြိမ်းသေးတဲ့ကိလေသာငြိမ်းသွားအောင်လို့ရှင်းစရာရဲ့လို့မရှိတော့ပါဘူးပြီးတော့ယန္နာမှာမပြည့်စုံသေးတဲ့သီလသမာဓိပညာရဲ့လို့လည်းမရှိတော့ဘူးပြည့်စုံသေးတဲ့သီလသမာဓိပညာတွေဟာအလုံးပြည့်စုံပြီသားကြီးဖြစ်နေပြီ။ဒါကြောင့်မပြည့်စုံသေးတဲ့တရားကိုပြည့်စုံအောင်အားထုတ်ဖို့ဆိုတာလည်းပဲမလိုတော့ပါဘူး။ဒါတော့ယာရီဖြစ်တဲ့တရားတွေကိုတိုးတက်အောင်လို့ကျင့်စရာလည်းမလိုတော့ဘူး။ဒါကြောင့်ဉာဏ်နာပုဂ္ဂိုလ်မှာဝိပဿနာရှုတဲ့အတွက်မပြည့်စုံသေးတဲ့တရားအသစ်တွေတိုးတက်ခြင်းဆိုတဲ့အကျိုးလည်းမရှိပါဘူးတဲ့။ပြည့်စုံပြီသားတရားဟောင်းတွေတိုးပွားခြင်းဆိုတဲ့အကျိုးလည်းမရှိပါဘူးတဲ့။ညာနာပုဂ္ဂိုလ်မှာဥပါဒနဲ့ခန္ဓာ၅ပါးကိုရှိရတဲ့အတွက်တကယ်ရရှိတဲ့အကျိုးကတော့ဒိဋ္ဌာရမဒုက္ခဝိဟာရလို့ခေါ်တဲ့မြတ်မဘုရားမှာချမ်းသာစွာနေရခြင်းအကျိုးလည်းရှိပါတယ်တဲ့ချမ်းသာစွာနေရပုံကတော့ညာနာပုဂ္ဂိုလ်တွေနဲ့လို့ဥပါဒနာမရှိဘဲအလွတ်နေလို့ရှိရင်အောင်း၆ပါးတွေကဘုရားပေါ်လိုက်ဒီကပေါ်လိုက်နဲ့မချမ်းမြေ့စရာစိတ်နဲ့တက်တာစရာဖြစ်နေပါတယ်ဒီနေရာမှာသင်မချမ်းမြေ့เสียဆိုပေမဲ့လို့သင်နှလုံးမသာဖြစ်တာတော့မဟုတ်ပါဘူးအလိုမရှိပါပဲနဲ့အာယုံမျိုးမျိုးတွေကိုမပြတ်တွေ့နေရတဲ့အတွက်စိတ်သက်သာရမရပဲဖြစ်နေတာကိုဆိုလိုပါတယ်ညာနာဘုံပြောနေဘုံတော့တရားထဲမှာစိတ်ဝင်စားနေတဲ့အခုကလာယောဂီပုဂ္ဂိုလ်ချွတ်တောင်မှဒီလိုအာယုံမျိုးမျိုးတွေကိုတွေ့နေရတာစိတ်မသက်သာပဲဖြစ်နေတာပါသေးတယ်ဒါကြောင့်ချွတ်ယောဂီဓမ္မတရားဓမ္မတွေဟာသမထာဉာဏ်ကအင်ကျန်သွားတဲ့အခါမှာအရာထဲရောက်သွားတော့ကိုယ်အာယုံမြင်ရဒီအာယုံကြားရအလုတ်ကိုင်းမျိုးမျိုးနဲ့စပြီးရောစုံလုတ်ကိုင်းနေတာတွေကိုတွေ့ရနဲ့သိမေးကြမယ်မနေတာပဲဖြစ်နေတာသေးတယ်ဒါကြောင့်တချို့ကသမထာဉာဏ်ကိုပြန်လာရကြတယ်တချို့ကတော့လဲဒီလိုအိမ်မှာမနေတာမထိုင်တာဖြစ်တယ်ဆိုတာဟာလည်းမကြပါဘူး၄-၅ရက်လောက်ဆိုရင်နေတာထိုင်တာဖြစ်သွားတော့တာပါပဲတော်ကြတော့အိမ်စိတ်ဝင်ပြီးရှိကလို့ပဲကိုယ်အိမ်ကိုယ်အလုံးနဲ့ပျော်ပြီးတော့နေရသွားတာပါပဲညာနာပုဂ္ဂိုလ်ကတော့အဲ့ဒီလိုမူလမပြန်တော့ဘူးဒါကြောင့်အာယုံမျိုးမျိုးတွေကိုဝိပဿနာမရှိဘဲတွေ့နေရရင်စိတ်မသက်သာပဲဖြစ်နေပါတယ်ဘောလာသမ ्या ကိုမပြတ်ချုပ်ပြီးတော့နေမှဝိပဿနာချမ်းသာကိုရပြီးတော့ချမ်းသာပေါ်နေတယ်ဒါကြောင့်ညာနာပုဂ္ဂိုလ်မှာဒီဥပါဒနဲ့ခန္ဓာ၅ပါးကိုကျုပ်နေတဲ့အတွက်မျက်မှောက်ဘဝမှာချမ်းသာစွာနေရခြင်းဆိုတဲ့အကျိုးကိုလည်းရပါတယ်တဲ့ပြီးတော့အမြဲမပြတ်နှလုံးသွင်းရှုမှတ်လေ့လာနေတဲ့အတွက် အမှားရတဲ့တတိလဲမပြတ်ဖြစ်ပွားနေတယ်။အိစဒုက္ခအနတ္တသဘောတွေကိုအမှန်တည်းမြောက်ပြီးတဲ့သံသင်ညာဆိုတာလဲမပြတ်ဖြစ်ပွားနေတယ်။အဲဒီတတိသံသင်နေမပြတ်ဖြစ်ပွားနေခြင်းဆိုတဲ့အကျိုးလဲရှိပါတယ်တဲ့။ဒီလိုမပြတ်ရှုပ်ပြီးတတိသံသင်မပြတ်ပွားနေတဲ့ယန္တာပုဂ္ဂိုလ်ကိုတတ္တဝိဟာရီပုဂ္ဂိုလ်လို့လဲခေါ်တယ်။ဒီလိုပုဂ္ဂိုလ်မှာအလားတမပါကိုအလိုရှိတဲ့အခါအချိန်မီဝင်စားနိုင်တယ်။ကာလပိုင်းကြအပြင်နဲ့အလိုရှိသလောက်တည်တံ့စေနိုင်တယ်။သူခုပြောခဲ့တဲ့ဒေဝမဒုက္ခဝိဟာရနဲ့ပရိသံစဉ်ဆိုတဲ့ဒီအကျိုးနှစ်ပါးကိုရအောင်လို့ညာနာပုဂ္ဂိုလ်မှာဝိပဿနာကျွရပါတယ်တဲ့။အခုပြောခဲ့တာတွေဟာသီလဝန္တာတုံးမှာရှင်သာရိပုတ္တရာဖြေကြားထားပုံနေပဲ။သုဒ္ဓဝန္တာတုံးမှာလည်းဒီနည်းတိုင်းပဲဖြေကြားထားပါတယ်။သုဒ္ဓကတော့သီလဝန္တာသီလပြည့်စုံတဲ့ယဟန်ဆိုတာနဲ့သုဒ္ဓဝန္တသုဒ္ဓပြည့်စုံတဲ့ယဟန်လို့ဆိုတာတော့ပဲသူ့ပါလေ။ညာနဲ့စကားရတွေကတော့အကုန်လုံးတခါတည်းတူနေပါလေ။ဒါကြောင့်သီလဝန္တသုဒ္ဓဝန္တသုံးညာနဲ့တကွခန္ဓာ၅ပါးဆိုင်ရာအခြားသုတ်ပေါင်းများစွာကိုပါအမိပြုပြီးတော့ဝိပဿနာဉာဏ်ဆိုတာပဲဟာအရှိရဖြစ်သည်နီ။ဆွဲလာနိုင်ရာ၅ခန္ဓာမှန်စွာအရှိရဖြစ်သည်ဆိုတဲ့ဒီသံဃာကလေးတွေကိုရေးထားပါတယ်အဲ့ဒါကိုထူပြီးကြည့်ပြီးတော့မှတ်ထားကြပါအောင်မုတ်ထဲမှာဆွဲလာနေရ၅ခန္ဓာလို့ဆိုတာဥပါဒနာခန္ဓာ၅ပါးပဲဆိုတာလေခုနကပြောခဲ့တယ်မမြဲတာကိုမြဲတဲ့အနေနဲ့ဆွဲလာနေမြဲတဲ့ကိုချမ်းသာအနေနဲ့ဆွဲလာနေပုဂ္ဂိုလ်တ attva ၅ပါးမဟုတ်တာတွေကိုပုဂ္ဂိုလ်တ attva ၅ပါးအနေနဲ့ဆွဲလာနေဒီလိုဆွဲလာနိုင်တဲ့ယုံနာတွေကိုဥပါဒနဲ့ခန္ဓာခေါ်တယ်ဆိုတဲ့အကြောင်းလဲအတော်အတန်ပြောခဲ့ပါပြီ။ဘာ၆ပါးကဆွဲလာနေကြပုံကိုအခုထပ်ပြီးတော့ပြောဦးမယ်။အခုလူတွေဟာမြင်ရတာလဲသူ့ကိုရောသူများကိုရောမြဲတဲ့အနေအချင်းလဲဖြင်းဖြင်းဆွဲလာနေကြတယ်။ဒီကလည်းရှိ၊ဘူးလည်းရှိ၊နောင်လည်းရှိမြဲတာရှိနေတယ်လို့ဒီလိုထင်နေကြတယ်။တန်တာတယ်၊ကောင်းတယ်၊လှပါတင်တယ်လို့လည်းထင်နေကြတယ်။အသက်ရှင်နေတဲ့ပုဂ္ဂိုလ်တရားကောင်းတွေပဲလို့လည်းထင်နေကြတယ်။အဲဒီမြညာကလိုပဲကြားကလည်းဒီတိုင်းပဲရှင်မြဲဆွဲလာနေကြတယ်။အနာကိုနာယံကလည်းဒီတိုင်းပဲရှင်မြဲဆွဲလာနေကြတယ်။ရတာကိုစားသီးရကလည်းဒီတိုင်းပဲရှင်မြဲဆွဲလာနေကြတယ်။ဒွိရိယကလည်းဒီတိုင်းပဲရှင်မြဲဆွဲလာနေကြတယ်။ဒွိရိယတွေကတော့ဒီကိုယ်လုံးမှာအနှံ့ပြအမနာကျေပြမှာတယ်။အသွေးသားဆိုးနေတဲ့နေရာတိုင်းကအသွေးအထိဖြစ်ပေါ်နိုင်တယ်ဖြစ်ပေါ်လာတဲ့အတွေ့အထိတိုင်းကဆွဲလန်းမှုဖြစ်နိုင်တယ်။ဘုရားကပြောခဲ့တဲ့လက်ရှိကွေးတာဆန်းတာလှူကြတာတွေလည်းအကုန်လုံးအတွေ့အထိတွေကြီးပဲ။ဒါတည်းကဖောင်းလိုက်၊ဗိမ့်လိုက်နဲ့တောင်းနေလှူကြနေတာတွေလည်းအတွေ့အထိတွေပဲ။တော်တော်ကြာမှအဲ့ဒါတွေကိုအသေးစိတ်ရှင်းပြီးတော့ပြောအောင်မယ်။ပြီးတော့သိကုစဉ်းစားကြံစည်နေရတာကိုလည်းငဲတယ်လို့ထင်မှနေကြတယ်။ဘယ်လိုလဲဆိုတော့ရင်ငါရှိနေတဲ့ငါကပဲအခုကြံစီတယ်။ကြံပြီးတော့လဲရှင်မြဲပဲရှိနေတယ်လို့ဒီလိုမြဲတဲ့အနေနဲ့လဲထင်မှနေကြတယ်။ငါကောင်းနေတယ်ထင်မှနေကြတယ်။အဲဒီလိုသိကုသလကြံစီနေရတာကိုကျော်စရာကောင်းတယ်၊ပါရစရာကောင်းတယ်လို့လဲထင်မှနေကြတယ်။အဲ့ဒါဟာဆန်းပါလို့ထင်နေတာပါပဲ။ဒါကြောင့်ဒီလိုသိကုသလကြံစီနေရတာတွေအကုန်လုံးပျောက်သွားမယ်ဆိုရင်လက်မခံနိုင်ကြဘူး။ဘောမကြနိုင်ကြဘူးအဲ့ဒါဟာတာယာဆွဲလာနေလို့ပေါ့အခုပြောခဲ့တဲ့အတိုင်းဓဝါကြောက်ပါကထင်ပေါ်လာတဲ့တရားတွေကိုမြဲတဲ့အနေချမ်းသာတဲ့အနေငါကောင်တရားကောင်အနေနဲ့ဆွဲလာနေတယ်ဇလာနဲ့လည်းတာယာပြီးတော့ဆွဲလာနေဣတိနဲ့လည်းထင်မှပြီးတော့ဆွဲလာနေအဲ့ဒီလိုဆွဲလာနိုင်တဲ့ခန္ဓာ၅ပါးတရားတွေကိုရှုရတာပါပဲရှုတော့လဲယောနိသောမနတိကာတာပါလို့ဆိုထားတဲ့အတိုင်းလီလာမှာတန်းရှုဖို့လိုပါတယ်။ရှုပုံကလီလာမှာမှမှဝိပဿနာဖြစ်တယ်။မမှန်ရင်တော့ဝိပဿနာမဖြစ်ဘူး။ငဲတဲ့အနေနဲ့ရှုနေရင်ဘယ်မှာဝိပဿနာဖြစ်မှာလဲ။ချမ်းသာတဲ့အနေလှပါတင်တဲ့အနေအသက်ကောင်းတော်ကောင်းအနေနဲ့ရှုနေရင်ဘယ်မှာဝိပဿနာဖြစ်မလဲ။လီလာမှာတန်းရှုမှဝိပဿနာကဖြစ်တာ။ယုံနာတရားတွေဆိုတာကမမြဲတဲ့တရားတွေပဲ။အဲဒီမမြဲတာတွေကိုအမြဲတဲ့အနေနဲ့အမှန်တမ်းသိအောင်လို့ရှုရတယ်။ပြီးတော့အဲဒီယုံနာတရားတွေကဖြစ်လိုက်ပြလိုက်နဲ့မပြနှိမ့်စေနေလို့ကြောက်စရာကောင်းတဲ့ဆင်းရဲတွေကြီးပဲ။အ ဲဒီကြောက်စရာကောင်းတဲ့ဆင်းရဲတွေကိုကြောက်စရာကောင်းတဲ့ဆင်းရဲအနေနဲ့လဲအမှန်တိုင်းသိအောင်လို့ရှိရတယ်ပြီးတော့အဲဒီတရားတွေကပုဂ္ဂိုလ်တ attva ကငါကောင်မဟုတ်တဲ့သဘောတရားတွေကြီးပဲအဲဒါတွေကပုဂ္ဂိုလ်တ attva ကငါကောင်မဟုတ်တဲ့သဘောတရားအနေနဲ့လဲအမှန်တိုင်းသိအောင်လို့ရှိရတယ်ဒါကြောင့်သွယ်လန်းနိုင်ရာငါးခန္ဓာမှန်စွာရှိရဖြစ်သည်လို့သံဃုကဆိုထားတာမင်္ဂန်စွာရှိရမယ်မင်္ဂန်စွာရှိမှဝိပဿနာညာဖြစ်တယ်လို့ဆိုလိုပါတယ်ဒါကြောင့်ဉာဏ်တိုင်းကြာတိုင်းတွေ့တိုင်းသိတိုင်းဓဝါ၆ပါးကသင်္ကြန်ပေါ်လာတဲ့ယုံနာတွေကိုမှန်တိုင်းကြည့်ပါတယ်ဉာဏ်မြင်တာမှန်နေတာပဲအဲဒါကိုမြင်တယ်မြင်တယ်လို့ကြည့်ပါတယ်တို့တူကြားရင်လည်းကြားတာမှန်နေတာပဲဒါကြောင့်ရတယ်ကြားတယ်လို့ယူရတယ်နိုင်ရင်လည်းနာတယ်လို့ယူရတယ်ရတာကိုစားပြီးရင်လည်းသိတယ်လို့ယူရတယ်ကိုယ်တည်းကတွေ့ထင်ရင်လည်းသိတယ်လို့ယူရတယ်ညောင်းတာပူတာနာကျင်ไก่ခဲတာဒီလိုခံခက်အခံခက်တဲ့ဒုက္ခဝေဒနာတွေဟာလည်းတွေ့ထင်ရကဖြစ်ပေါ်လာတာတွေပဲအဲ့ဒါတွေလည်းညောင်းတယ်ပူတယ်နာတယ်စသည်ဖြင့်ယူရတယ်ဒီကုစဉ်းစားတာတွေဖြစ်ပေါ်လာရင်လည်းဒီကုရယ်စဉ်းစားတယ်ကြံစည်တယ်လူကျင်တဲ့နှစ်သက်တဲ့ตายရတဲ့စသည်ဖြင့်သူဖြစ်ပေါ်လာတဲ့အတိုင်းပဲရှိရတယ်။ဒါပေမဲ့လို့ပထမရှိရသောပုဂ္ဂိုလ်ကတော့မြင်နိုင်ကြတဲ့ဒီတိုင်းဒီတိုင်းဓာတ်၆ပါးကဖြစ်ပေါ်လာတဲ့များကိုအကုန်လုံးစင့်ကအောင်လိုက်ပြီးတော့မရှိနိုင်သေးဘူး။ဒါကြောင့်နည်းနည်းကစပြီးတော့ရှိရတယ်။ရှိပုံကတော့အသက်ရှူတိုင်းစိုက်တိုင်းဝမ်းပိုက်ကခေါင်းလိုက်ပိန်လိုက်နဲ့လှုပ်ရှားနေတဲ့ရုပ်ဟာအထူးသဖြင့်ထင်ရှားနေတယ်။အဲဒီလှုပ်ရှားရုပ်ကလေးကစားပြီးရှိရတယ်။ထောင်းတလာတဲ့လှူရှားရုပ်ကလေးကိုထောင်းတယ်လို့ယူရတယ်။ပိန်ကြသွားတဲ့လှူရှားရုပ်ကလေးကိုပိန်တယ်လို့ယူရတယ်။ဒီထောင်းတယ်ပိန်တယ်ဆိုတဲ့ရှုပုံကလေးကသာသာပေးတာမပါတဲ့အတွက်ဘာမှမဟုတ်တယ်လို့လဲသိနေတာကြတယ်။ဝိပဿနာအကြောင်းကောင်းကောင်းမသိသေးတဲ့အချို့ပုဂ္ဂိုလ်တွေကတော့ထောင်းတာပိန်တာဟာသာနဲ့ပိန်နဲ့မဆိုင်ပါဘူးဘာမှမဟုတ်ဘူးလို့လဲပြစ်ပယ်ပြီးတော့ပြောနေကြသေးတယ်။ဟုတ်တယ်သူကသာသာပေသာကမပါတော့ဘာမှမဟုတ်ဘူးလို့ထင်မယ်ဆိုလဲထင်ကြပါပဲဒါပေမဲ့သဘောတရားနေကတော့တကယ်ကိုဟုတ်နေတာပေါင်းတယ်လာတာလဲတကယ်ကိုဟုတ်နေတာပဲပြင်ကြသွားတာလဲတကယ်ကိုဟုတ်နေတာပဲဘယ်လိုဟုတ်နေတာလဲဆိုရင်လှုပ်ရှားတဲ့ဝါရယုတ်တော့တကယ်ကိုဟုတ်နေတာပေါ့ပေါင်းတယ်ပြင်တယ်ဆိုတဲ့အမိကတော့ခေါ်လို့ပြောလို့လွယ်အောင်အရာ30ခါအတိုင်းဘုန်းကြီးများကညွှန်ကြားပြသနေတာပဲအမှန်ကတော့ကျမ်းစာစကားနဲ့ပြောရရင်ဘောင်းနာပိန်နာဟာဝါယောဓပဲဘောင်းနိုင်ပိန်နိုင်ဗိုက်ကညာနဲ့စိုက်ပြီးတော့ကြည့်နေရင်မာထင်ရှားတယ်လေဆိုတော့တောင်းနေတဲ့သဘောလည်းထင်ရှားတယ်လှုပ်ရှားတဲ့သဘောလည်းထင်ရှားတယ်တဏှာတဏှာကိုရှေ့ဆောင်တဲ့သဘောလည်းထင်ရှားတယ်ဒီထဲမှာတောင်းနေတဲ့သဘောကဝါယောဓရဲ့ဝိထာမနာလက္ခဏာတဲ့။လှုပ်ရှားတဲ့သဘောကဝါယောဓရဲ့သမှုရိနာရတာတဲ့။တဏှာတဏှာကိုရွှေ့ဆောင်နေတယ်လို့ထင်ရတာကဝါယောဓရဲ့အဘိနိယာရပစ္စုပ္ပန်တဲ့။ဝါယောဓကိုအမှန်တိုင်းသိရင်ဒီလက္ခဏာဒီရတာဒီပစ္စုပ္ပန်အနေနဲ့သိရတယ်။ဒါကြောင့်အဲ့ဒီလက္ခဏာရတာပစ္စုပ္ပန်နဲ့အမှန်တိုင်းသိအောင်လို့ယူရတာတဲ့။ဝိပဿနာဆိုတာယုတ်တရားနာတရားတွေကိုသဘောမှအတိုင်းသိတဲ့နာမရူပပရိစ္ဆေညာကစပြီးအထုရတယ်။ယုံနာနှစ်ပါးတည်းကလည်းဝိပဿနာတစ်သက်ကစပြီးရှုတဲ့ဝိပဿနာယနိကပုဂ္ဂိုလ်မှဆိုရင်ယုတ်တရားကစပြီးရှုရတယ်။ရှုတော့ဘယ်လိုရှုရသလဲဆိုရင်လက္ခဏာရာသာရိဝတိနာပဋိကေတပါလို့ဝိသုဒ္ဓိမကမင်းဆိုထားတယ်။လက္ခဏာရာသာရိဝတိနာသဘာဝလက္ခဏာရတာစသည်တို့ရဲ့လိုအားဖြင့်ပြိကေတာပါသိသိအရှိအကုန်ယုတ်တရားပဲဖြစ်ဖြစ်နန္တရားပဲဖြစ်ဖြစ်ဝိပဿနာစသည်ရှိရင်သဘာဝလက္ခဏာနဲ့ရင်းနဲ့ရှိရမယ်ရတာနဲ့ရင်းနဲ့ရှိရမယ်ပြီးတော့အာရိစသည်ဆိုတဲ့စကားအရပစ္စုပ္ပန်နဲ့ရင်းနဲ့ရှိရမယ်တဲ့ဒီနေရာမှာအဘိဓမ္မာရသင်္ခါလို့ခေါ်တဲ့သင်္ညုတ်ကျမ်းကပြဆိုထားတာလဲလူလူလေးနဲ့နာကျင်ပါတယ်ဘယ်လိုလဲဆိုတော့လက္ခဏာရတာပစ္စုပ္ပန်နာပရထနာဝေဒေနာနာမရူပပရိဂောဒိဋ္ဌိဝိတုရိနာမတဲ့လက္ခဏာရတာပစ္စုပ္ပန်နာပရထနာဝေဒေနာလက္ခဏာအလိုသာသအလိုပစ္စုပ္ပန်အလိုပရထနာအလိုအချင်းနာမရူပပရိဂောအနယုတ်ကိုသိသိချင်းရှုခြင်းသည် ဒိဋ္ဌိဝိသုဒ္ဓိနာမဒိဋ္ဌိဝိသုဒ္ဓိညီပါတယ်တဲ့ဆိုလိုတာကတော့ဝိပဿနာဆိုတာအခြေခံဖြစ်တဲ့နာယုတ်ကိုသိသိတဲ့နာမယုတ်ပရိစ္ဆေဉာဏ်ကစပြီးတော့ရှိရတယ်ဝိသုဒ္ဓိ5ပါးထဲမှာဆိုရင်သီလဝိသုဒ္ဓိနဲ့စိတ်ဝိသုဒ္ဓိပြည့်စုံပြီးတဲ့နောက်ဒိဋ္ဌိဝိသုဒ္ဓိကပဲစရတယ်အဲဒီနာမရူပပရိစ္ဆေဉာဏ်နဲ့ဒိဋ္ဌိဝိသုဒ္ဓိပြည့်စုံအောင်နံတရားယုတ်တရားတွေကိုလက္ခဏာလိုအားဖြင့်လည်းသိသိရှုမှတ်ပြီးပြရတယ်။သာသတစုပ္ပဌံပဓာဌံတို့လိုအားဖြင့်လည်းသိသိရှုမှတ်ပြီးပြရတယ်။ဒီလိုသိသိရှုမှတ်ပြီးတော့နာယုံတပါးကိုပိုင်းခြားပြီးပြတာဟာနာမဥပပိစ္ဆာဉာဏ်ခေါ်တယ်။အဲဒီဉာဏ်ရင့်ကျက်တဲ့အခါမှာဒိဋ္ဌိဝိသုဒ္ဓိဖြစ်တယ်လို့ဆိုလိုပါတယ်။ဒီထဲမှာလက္ခဏာလိုအားဖြင့်သိရဆိုတာယုံနာတို့ရဲ့အထယ်ကိုဖြစ်တဲ့သဘောလက္ခဏာကိုသိတာပါပဲ။သာသာလိုအားဖြင့်သိရဆိုတာကလည်းအဲဒီယုံနာတွေရဲ့ကိစ္ဆရာသကိုသိတာပါပဲ။ဣသုရံလိုအားဖြင့်သိရဆိုတာကလည်းအဲဒီယုံနာတွေရဲ့ခြင်းပေါ်ကအချင်းရာပစ္စုပ္ပထံကိုသိတာပါ။မရထံကိုသိဖို့ကတော့ဝိပဿနာရှုခါးစားမှမလွတ်သေးပါဘူး။ဒါကြောင့်ဒီမှာလက္ခဏာရဲ့ရာသရဲ့ပစ္စုပ္ပထံရဲ့ဒီသုံးမျိုးနဲ့သိဖို့ကတော့ပြင့်ပြသွားမယ်။ဂုတုပြခဲ့တဲ့ဝိသုဒ္ဓိမေမာယောဗိဓမာရသင်္ဃာကျမာယောနာယုတ်တို့ကအမည်နာမနဲ့ရှိရမယ်လို့မပြဘူးအရေးအတွက်ကနာသင်္ချာနဲ့ရှိရမယ်လို့လည်းမပြဘူးအမုတ်မုတ်အထေရရနဲ့ရှိရမယ်လို့လည်းမပြဘူးဘာဘာဘာဘာဖြစ်နေပုံနဲ့ရှိရမယ်လို့လည်းမပြဘူးအမှန်ပြထားတာကတော့လက္ခဏာရာသာစသီတို့နဲ့သာရှိရမယ်လို့ပြထားပါတယ်အဲ့ဒါကိုအထူးသတိပြုကြဖို့ပါပဲအရာကိုသတိမပြုရင်ဘာဘာဘာဘာပညာအမုံမုံပညာအရေးတွေပညာအမိနာပဲပညာတွေရောက်ကုန်တာတည်းနန္တရားယုတ်တရားတွေကိုလက္ခဏာရတာစသည်နဲ့ရှိရမယ်လို့အထာဝရများကပြဆိုထားတဲ့အတိုင်းဝါယောဓယုတ်ကိုရှိရင်သူ့လက္ခဏာသူ့ရတာသူ့ပစ္စုပ္ပထာများနဲ့ရှိရလိမ့်မယ်အဲဒီတော့ဝါယောဓရဲ့လက္ခဏာကဘာလဲဆိုလို့ရှိရင်ဝိထာမနာလက္ခဏာဝါယောဓာတုဝါယောဓာတုဝါယောဓာတိဝိထာမနာလက္ခဏာထောက်ကံတောင်းတင်းခြင်းလက္ခဏာရှိပါတယ်လက္ခဏာဆိုတာအထဲကိုသဘောပဲဒါကြောင့်ထောက်ကံတောင်းတင်းတာဝါယောဓာရဲ့အထဲကိုပဲအဲဒီထောက်ကံနာတောင်းတင်းတာဒီရင်လင်းဝါယောဓာပဲလို့မှတ်ရမယ်ဝါယောဓာရဲ့ရတ္တကဘာလဲဆိုရင်သမုဒိနာရတာလို့မိတ်ဆိုထားတဲ့အတိုင်းလှုပ်ရှားခြင်းဟာသူရတာသူကိစ္စပါပဲဝါယောဓာရဲ့သစ္ဆုထံကဘာလဲဆိုရင်ဘိညာရသစ္ဆုပ္ပဌာနာလို့မိတ်ဆိုထားတဲ့အတိုင်းပြည့်စုံဆောင်ခြင်းဟာသူပြည့်စုံထံပါပဲသစ္ဆုပ္ပဌာနာဆိုတာကျွနေတဲ့ယောဂီရဲ့ဉာဏ်ထဲမှာထင်ပေါ်လာတဲ့အချင်းညာပါပဲဝါယောဓာကိုရှုနေရင်တဏှာတဏှာကိုကျွေးဆောင်နေတယ်တွန်းဆောင်နေတယ်ဆွဲဆောင်နေတယ်လို့ယောဂီရဲ့ဉာဏ်ထဲမှာထင်ပေါ်လာတာပါတယ်အဲ့ဒါဟာဝါယောဓာရဲ့ပစ္စုပ္ပဒါမှာပဲဝမ်ပိုက်ကဖောင်းနာပိနာကိုရှုနေရင်ပိုက်ထဲကတောင်းနှင်းတာလှူကြတာတွေပြည့်တူရခြင်းရွှေ့ဆောင်နေတာတွေဒါတွေကိုသင်ကြားသိနေတာပဲအဲ့ဒါတွေဟာဝါယောဓာရဲ့လက္ခဏာရာသပစ္စုပ္ပဒါနေတယ်ဒီဝါယောဓာကအရေးကြီးပါတယ်သတိဌာနသုတ်ဒေသနာကာယ ानु ပါဒနာအရိယာပဌာပိုင်းနဲ့သံဃာညာပိုင်းမှာအထာရာဆရာကဒီဝါယောဓကိုကြည်ပဒနာအားဖြင့်ဖွင့်ပြပြီးထားပါတယ်။ဘုန်းဘုံပါဠိတော်ကစပြီးတော့ထုတ်ပြတယ်။ကိစ္စံတော်ဝါကိစ္စမိတိပဇာနာတိဒါကမြတ်စွာဘုရားဟောတဲ့ပါဠိရဲ့။ကိစ္စံတော်ဝါသွားသည်ရှိတော်လီဝါသွားလင်းသည်ကိစ္စမိတိသွားသည်ဟု၍ပဇာနာတိပြီ။သွားတိုင်းသွားတိုင်းသွားတဲ့မူရာရုပ်ကိုသွားတယ်သွားတယ်လို့မပြတ်ရှုပြီးပြီးဖို့ညွှန်ကြားထားပါတယ်အဲဒီလိုရှုတော့ဉာဏ်နဲ့ပိုင်းခြားပြီးပြီးပုံကိုအထာထာမှာဒီလိုဖွင့်ပြထားပါတယ်ဒေသမိဒီစိတ်တံဥပ္ပဇ္ဇေတိတံဝါယံဇနေတိဝါယောဝိညာတိံဇနေတိစေတသိယဝါယောဓာတဝိဖာရေနသကလကာယတာအပုရတောဘိနိယရောဂမနံတိဥစ္စတိဒေသမိဒီစိတ်တံသွားမယ်ကြံသောစိတ်ဒီဥပ္ပဇ္ဇေတိဖြစ်ပေါ်လာ၏တန်သောစိတ်ပြီးဝါယံတောင်းတင်းလှုပ်ရှားသောလေယုတ်ကိုဇနေတိဖြစ်ပေါ်စေ၏ဝါယောလေယုတ်သည်ဝိညာတံဝိညာတိန်စ တွန်းကံမှုတတိအထူးဟုသောဝိညာဉ်ရုပ်ကိုဇနေတိဖြစ်ပေါ်စေ၏သိတ္တကိရိယာဝါယောတ္တဝိပါရိဏံသိက္ခာပြုအပ်သောဝါစိတ်ကြောင့်ဖြစ်သောတောင်းနှင်းလှုပ်ရှားမှုဤကြံ့နှံ့လှုပ်ရွာခြင်းကြောင့်သကလကာယတာတကိုယ်လုံးဤပူရတော်ပြီးနေအားတော့ဖြစ်သက်သောရှေးရှုဆောင်သွားခြင်းကိုကမနံယုတ်စတိသွားခြင်းဟုခေါ်ဆိုအပ်၏ဒီလိုသိပါတယ်ဆိုလိုတာကတော့သွားတိုင်းသွားတိုင်းသွားတယ်သွားတယ်လို့မပြတ်ရှုနေတဲ့ယောဂီကဒီလိုသိပါတယ်။သွားမယ်ကျန်တဲ့စိတ်ကလေးကရှေးဥစွာဖြစ်ပေါ်လာတယ်။အဲဒီစိတ်ကြောင့်တောင်းတဲ့လောက်ကြမှုတွေကိုယ်ထဲမှာအနှံပြဖြစ်ပေါ်လာတယ်။အဲဒီတောင်းတဲ့လောက်ကြမှုတွေကိုယ်ထဲမှာအနှံပြဖြစ်ပေါ်ပြီးလှုပ်ရှားတွန်းကန်သောကြောင့်ရုပ်ကိုယ်ကြီးကတွေ့ချင်းတွေ့ရသွားတာကိုငါသွားတယ်၊သူသွားတယ်လို့ခေါ်ရတာပဲ။အမှန်မှာတော့သွားတဲ့ငါရောသူရောရဲ့လို့မရှိဘူး။သွားခြင်းနဲ့စိတ်နဲ့လှုပ်ရှားရုပ်ဒီနှမျိုးပဲရှိတယ်လို့ဒီလိုသိသွားပါတယ်အဲ့ဒါအဒါကဒါကဖွင့်ပြထားပုံပါပဲဒီတရားစကားထဲမှာတောင်းရင်လှုပ်ရှားမှုဝါယောဓပြီပုံကိုဗရာမပြုပြီးပြထားပါတယ်ဒါကြောင့်ဒီဝါယောဓကိုလက္ခဏာရတာပစ္စုပ္ပထာနဲ့ကြာကြာနာနာနားလည်ထားရင်မိမိတို့ရှုနေတာသဘာဝကြမကြကိုဖွင့်ပြနိုင်ပါတယ်ဒါကြောင့်ဒီဝါရဒကိုတူတူနဲ့မှတ်ရအောင်ဆုံးမုတ်ကလေးပြုံးမယ်။ဒီဆောင်မုတ်ကလည်းအသေးဆန်းတော့မဟုတ်ပါဘူးမကြမကြဟောနေတဲ့ဆုံးမုတ်ကလေးပါပဲ။အဲဒီဆောင်မုတ်ကသောက်ကံတောင်းနှင်းကြော်ခြင်းတမီရိမ့်ရိုင်းလှုပ်ရှား၍သွားရသည်။လူလိုရပဲတွန်းလျက်ဆောင်သည်ဝါရောဒာတိမမြယောဂီဒါပါပဲ။